Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။2019ခုနှစ်ဇူလိုင်လ4ရက်တောက်ကြန်နေမနက်ခင် VOA American Season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါ။ American ပြည်တော်စုမှာ243ချိန်ရောက်လွတ်လပ်ရေးပွဲကိုဆင်နွှဲနေကြပါတယ်။အခု Lincoln အထိတ်အမှတ်အဆောက်အဦရှိမှာ American သမ္မတ Donald Trump ဟာမိန့်ခွန်းပြောကြားနေဆဲပါ။မြန်မာနိုင်ငံမှာတော့ H1N1 တုတ်ကွေးရောဂါပိုးကြောင့်ဇူလိုင်လ4ရက်နေ့အထိဆိုသေဆုံးရသူက29ဦးရှိနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမမသစင်အောင်ဝင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာရီထဲမှာတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီး ICC PP ဆိုင်ရာရာဇဝတ်မှုကင်းဆိုင်ရာတရားရုံးကဇူလိုင်လ4ရက်နေ့မှာသတင်းတရထုတ်ပြန်ခဲ့ပါတယ်
။ I have determined that there is a reasonable basis to believe that at least 700,000 Rohingya people
ICC ရှင်းနေဖတူဘန်ဆိုတာပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူဇူလိုင်လ4ရက်နေ့ American နိုင်ငံလွတ်လပ်ရေးနေ့အခမ်းအနားပြင်ဆင်ကျင်းပနေတာကိုဆက်သွယ်မေးမြန်းခြင်းနဲ့တခြားစိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုလည်းနားဆင်ရပါမယ်ဒါပြင်နဲ့နဲ့ခင်းအင်္ဂလိပ်စာသင်ကန်းစာနဲ့အပတ်စဉ်ကဏ္ဍတွေကကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတနေကိုရဲမင်းထွန်းတို့ကပြောပြပေးပါရှင
်။ American ဖြစ်တော်စုရဲ့243ချိန်မြောက်လွတ်လပ်ရေးနေ့ကိုဇူလိုင်လ4ရက်မနေ့ Celebrity နေ့ကနိုင်ငံတော်မှမိရှုမိဘတွေမိသားစုတငယ်ချင်းတွေစုဝေးစုံစည်းပြီးဆင်နွှဲကြတယ်လို့ American သမ္မတ Donald Trump ကတော့အစဉ်လာကနေခွဲထွက်ပြီးညနေ6နာရီခွဲလောက်မှာ Lincoln အမတ်တဲ့အဆောက်အဦရှိမှာမိန့်ခွန်းပြောကြားခဲ့ပါတယ်။ဒီနှစ်မှာတော့ထူးထူးခြားခြားပဲအနေနဲ့သမ္မတ Trump က Salute to America American ကိုအလေးပြုခြင်းဆိုတဲ့ခေါင်းစဉ်နဲ့ Lincoln အမှတ်တရအဆောက်အဦရှိမှာမင်ကွန်းပြောပြီးလွတ်လပ်ရေးနေ့အခမ်းအနားကိုဥဆောင်ကျင်းပခဲ့တာပါ American နိုင်ငံသားတွေအနေနဲ့လွတ်လပ်မှုကိုခံစားနေရတယ်လို့ American ရဲ့ကြီးမြတ်မှုတွေထဲမှာအကြီးမြတ်ဆုံးပွဲကိုဆင်နွှဲနိုင်ခဲ့ကြတယ်လို့လည်းမင်ကွန်းမှာထည့်သွင်းပြောကြားပါတယ်အကြမ်းဖက်နှိမ်နှင်းရေးနဲ့ပတ်သက်ပြီးတော့ IS အကြမ်းဖက်သမားတွေကိုအပီးတိုင်ခြေမုံနိုင်ပြီလို့ပြောကြားခဲ့တယ်လို့အင်္ဂါကျိုးပေါ်မှာ American အလံကိုလွှင့်ထုတ်မယ်လို့လည်းသမ္မတ Donald Trump ကပြောကြားခဲ့တာပါသမ္မတဟာကြည်ရီလေးမရင်းတပ်ဖွဲ့တွေကိုတပ်ဖွဲ့ချင်းစီနာမည်ခေါ်ပြီးဂုဏ်ပြုခဲ့တဲ့အပြင် American ရဲ့စင်အားကိုပါပြသခဲ့တာဖြစ်ပါတယ်ပြည်သူရင်းမြင်ပွဲကျင်းပတဲ့နေရာတဝိုင်းမှာစစ်တုံးတန်ကားတွေပြတ်ထားတယ်လို့ဝင်းကနေရေးတဲ့ Blue Angels နဲ့တခြားတိုက်ဂျက်လေယာဉ်တွေလည်းအပြင်သမ္မတတွေရှိတဲ့ Two Boeing လေယာဉ် Air Force One ကိုပါပြန်ဝဲပြသခဲ့တာဖြစ်ပါတယ်1986ခုဇူလိုင်လရက်မှာဗြိတိန်လက်အောက်ကလွတ်လပ်ရေးကြေညာခဲ့တဲ့နေ့ကိုအစွဲပြုပြီးအခမ်းအနားတွေကိုကျင်းပနေကြတာပါ American ပြည်တော်စုမြို့တော် Washington မှာအလက်ရုံပည့်ရလည်းဖြစ်တာကြောင့်လူထောင်ပေါင်းများစွာဟာ Washington DC ကပြည်သူ့ရင်ပြင်မှာကျင်းပတဲ့ဖျော်ဖြေပွဲတွေမိရှုမိဘဖောက်တာတွေကိုလာရောက်ကြည့်ရှုခဲ့ကြပါတယ်
လိဗျာထိန်းသိမ်းစကန်ဘုံးချက်တိုက်ခိုက်မှုမှာအသက်မသေးပဲကျန်ရစ်တွေကသူတို့ကိုစကန်အနာကလက်နက်အလုပ်ယုံတစ်ခုမှအလုပ်လုပ်ဖို့ဒေသခံလက်နက်ကိုင်တွေကခိုင်းစေထားခဲ့ကြတယ်လို့ကြာတာရေးနေကပြောကြားလိုက်ပါတယ်။ Tripoli ရှိဘက် Tayora ကလက်နက်စက်ဝင်ကသူတို့ကိုသူတို့လိဗျာမျိုးသားစစ်တပ် Alan Lee လို့ပြောပြီးကုလသမဂ္ဂအသီးမပြုအစိုးရကိုတိုက်ခိုက်နေသူတွေအတွက်ပြစ်မှတ်သဖွယ်တမခံရခဲ့ဖို့ရှိပါတယ်။ Tripoli မှာရှိတဲ့အစိုးရကတော့အနည်းဆုံးလူပေါင်း44ဦးသေဆုံးပြီး130ကျော်ထိခိုက်ရခဲ့တဲ့ဒီတိုက်ခိုက်မှုအတွက် Alan Lee နဲ့သူတို့ကိုကြားခံပေးနေတဲ့နိုင်ငံခြားအစိုးရတွေကိုအပြစ်တင်ခဲ့ပါတယ်။ခါလီဖာဟစ်တာကောင်းဆောင်တဲ့အလန်ဒီကတော့အနာဂတ်စစ်စခန်းကိုသူတို့ပြင်မှတ်ထားပြီးရွှေပြောင်းအခြေချသူတွေရှိတဲ့နေရာကိုမတိုက်ခတ်ခဲ့ဘူးလို့ညင်းဆန်ထားခဲ့ပါတယ်။လေပြားနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းနေရာအများအပြားကိုထိန်းချုပ်ထားတဲ့ဟစ်တာရဲ့တပ်ဖွဲ့တွေက Egypt, Arab Sabah နိုင်ငံ UAE, Saudi Arabia နဲ့ Russia နိုင်ငံတို့ကအကူအညီကိုရရှိနေတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့ကုညီထောက်ပံ့ရေးအဖွဲ့တွေကတော့ဒီလိုအဖြစ်ဆိုးကြုံရတာဟာပြောင်းရွှေ့အခြေချသူတွေမြေထဲပင်လယ်ကိုဖျက်ပြီးဥရောပကမလာနိုင်အောင်လက်ပြားလက်နက်ကင်တပ်ဖွဲ့တွေနဲ့ပူးပေါင်းဟန်တားတဲ့ဥရောပသမဂ္ဂရဲ့မူဝါဒကြောင့်ဖြစ်တယ်လို့ပြစ်တင်ပြောကြားခဲ့ပါတယ်
။ EU ဥရောပသမဂ္ဂအရေးယူတန်းခတ်မှုကိုချိုးဖောက်ပြီးဆီးရီးယားကိုတင်ပို့ဖို့အတွက်ရင်းနှင်းစင်းတွေတင်ဆောင်လာတယ်လို့တန်ပြန်ရှိတဲ့အီရန်ရင်းနှင်းတင်တင်မောသင်းကိုဗြိတိရှ်ပိုင်းဂျီဘရော့တာဒေသမှာရဲတွေကဖမ်းဆီးလိုက်ပါတယ်။အရေးယူတန်းခတ်မှုတွေချမှတ်ခဲ့ခြင်းကစပြီးအခုပထမဆုံးအချိန်ဖြစ်တဲ့ EU ကအရေးယူလိုက်တာပါ။ဂျီဘရော့တာဒေသကနေ4ကီလိုမီတာအကွာမြေထဲပင်လယ်ထဲကဗြိတိန်နဲ့စပိန်နှစ်နိုင်ငံစလုံးကပိုင်ဆိုင်တယ်လို့ကြေညာထားတဲ့နေရာမှာ Greece 1ရင်းနှင်းတင်တင်မောကိုဂျီဘရော့တာအနာပိုင်းတွေက ဗြိတိရှ်တာဝန်ရည်တဲ့အကူအညီနဲ့ချက်တပြင်းနဲ့မနဲ့အစောပိုင်းမှာဖမ်းဆီးလိုက်တာပါ Greece 1 ဟာ Syria ကဘန်ယားစရေနံချက်ဆိုင်ရုံကိုတင်ပို့မဲ့ရေနံစင်းတွေတည်မလာမယ်လို့ယုံကြည်ကြောင်း Gibraltar ဝန်ကြီးကပြောကြားခဲ့ပါတယ်ဒီရေနံတင်တင်ပို့ကိုဖမ်းဆီးဖို့အတွက် American ပြည်ထောင်စုက Gibraltar ကိုပန်ကြားခဲ့တယ်လို့ Spain နိုင်ငံခြားရေးဝန်ကြီး Joseph Borrell ကသတင်းတောက်တွေကိုပြောပါတယ် American အမျိုးသားလုံခြုံရေးအကြံပေး John Bolton ကတော့ American ဘက်ကအခုလိုတောင်းဆိုမှုရှိမရှိအတိမပြုခဲ့ပေမဲ့အခုလိုဖမ်းဆီးလိုက်တာကိုကြိုဆိုပါတယ်ဒါပြင် American ပြည်ထောင်စုနဲ့သူ့မဟာမိတ်တွေဟာ Syria နဲ့ Iran တို့ရဲ့တရားဝင်ကုန်သွယ်မှုကနေအမျက်ရနိုင်မှုကိုဆက်ပြီးတားဆီးမယ်လို့ပြောပါတယ် Iran နိုင်ငံခြားရေးဝန်ကြီးကတော့အခုလိုသူတို့ရဲ့ပိုင်ဆိုင်မှုကိုတင်းစီတာလက်ခံနိုင်စရာမရှိကြောင်းပြောကြားခဲ့ပါတယ်
။မီးလောင်မှုဖြစ်ပွားခဲ့တဲ့ရုရှားရေကုပ်သင်္ဘောငွေဟာနျူကလ িয়ার စွမ်းအင်သုံးဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအတိအပြုပြောကြားခဲ့ပေမဲ့ဆွဆွရွရထိခဲ့တဲ့ဖြစ်စေခြင်းမရှိဘူးလို့လည်းပြောပါရတယ်။ရေကုပ်သင်္ဘောငွေအတွင်းမီးလောင်ကျွမ်းခဲ့တာကြောင့်သင်္ဘောသား14ဦးသေဆုံးခဲ့ရပါတယ်။ရုရှားကာဝေးဝန်ကြီးဆာဂျီရှိုဂူကတော့သင်္ဘောငွေကိုပိတ်ဖုံးထားပြီးဖြစ်ကြောင်းတေဆုံးသူတွေအားလုံးကိုရွှေ့ပြောင်းတည်ထုတ်ပြီးဖြစ်ပြီးတင်မောဟာအုံပြုနိုင်တဲ့အခြေအနေမှာရှိကြောင်းလည်းပြောပါရယ်ရင်ကုန်တင်မောသားတွေဟာမိခိုးငွေတွေကြောင့်အသက်တေဆုံးခဲ့ရတာဖြစ်ပါရယ်တင်မောဘပါသူအရေးအတွက်ဘလောက်ရှိခဲ့တယ်လဲဆိုတာကိုရှင်းရှင်းလင်းလင်းမသိရပေမဲ့အသက်ရှင်ကျန်ရစ်သူတွေရှိတယ်လို့တော့ရုရှားတွေကပြောပါရယ်မိလောင်တဲ့အချိန်မှာရုရှားရေပိုင်းနဲ့အတွင်းစီးရဲတိုင်းထွာလေလာချက်တွေလုပ်နေတာလို့လည်းရုရှားကာဝေးဝန်ကြီးဌာနကပြောပါရယ်ကာဝေးဝန်ကြီးဌာနကဒီမိလောင်မှုအကြောင်းဖြစ်ပွားပြီးနောက်တရက်ကြာတဲ့အထိမပြောခဲ့ပါဘူးအခင်းဖြစ်ပွားတဲ့ရေပြင်အနီးရေဒီယိုတတိကြွမှုကိုခြေအခံစစ်ဆေးခဲ့တဲ့နော်ဝေးတာဝန်ရှိသူတွေကတော့မမှန်တဲ့ရေဒီယိုတတိကြွမှုမရှိဘူးလို့ပြောပါရယ်ခင်ဗျာ
ဗီအိုအီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5809နဲ့ဖိုင်နမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာဒီနှစ်နှစ်ဆကနေဇူလိုင်လ4ရက်နေ့အထိ H1N1 PDM 09ယောဂါပိုးရာသီတုပ်ကွေးကြောင့်တည်ဆုံးသွားသူ29ဦးအထိရှိနေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ပါတယ်။သွေးစစ်ကြည့်ရမှာ402ယောက်မှာရာသီတုပ်ကွေးယောဂါပိုးတွေ့တဲ့လူနာ142ယောက်ရှိပြီးတည်ဆုံးသွားသူက29ယောက်လို့ပြောပါတယ်။ဒီနှစ်တွင်း H1N1 ယောဂါပိုးနဲ့တည်ဆုံးသူအများစုဟာရန်ကုန်တိုင်းဒေသကြီးကပါ။ရန်ကုန်တိုင်းဒေသကြီးမှာဒီယောဂါပိုးကြောင့်တည်ဆုံးသွားသူ23ဦး၊ AR တိုင်းမှာ3ဦး၊စကိုင်းတိုင်းဒေသကြီးမှာ2ဦး၊မွန်ပြည်နယ်မှာ2ဦးစုစုပေါင်း29ဦးတည်ဆုံးခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကထုတ်ပြန်ပါတယ်။ရန်ကုန်မြို့ဟာတခြားတိုင်းနဲ့ပြည်နယ်တွေထက်လူရည်ထူတတ်ပြီးရာသီတုပ်ကွေးယောဂါပိုးကူးစက်နိုင်ခြင်းပိုများတဲ့အတွက်အခုလိုတည်ဆုံးမှုမြင့်လာတာပါအခုလိုရာသီတုပ်ကွေးတွေဟာအသက်ရှူလမ်းကြောင်းကတဆင့်ကူးစက်တဲ့ယောဂါပိုးဖြစ်တဲ့အတွက်ကူးစက်လွယ်တဲ့ယောဂါဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကဒီတုပ်ကွေးကြောင့်တည်ဆုံးမှုမရှိပေမဲ့2019မှာတော့လူပေါင်း1000ကျော်ကိုတွေ့ဆင်ရမှာ458ယောက်မှာဒီယောဂါပိုးတွေ့ရပြီးဒီယောဂါနဲ့တည်ဆုံးသွားသူက38ယောက်အထိရှိခဲ့ပါတယ်
ပြည်ရဲ့နှစ်ရက်ကတူနီရှားရေပိုင်နဲ့အတွင်းအာဖရိကကရွှေ့ပြောင်းဝင်ရောက်သူတွေလိုက်ပါလာတဲ့လေတစီနစ်မြုပ်ခဲ့ရမှာ3ဦးသာအသက်ရှင်ပြီး83ဦးချင်းနဲ့တည်ဆုံးခဲ့ပါတယ်။နစ်မြုပ်ခဲ့တဲ့လေကလီဘီးယားနိုင်ငံဇူဝါရမြို့ကထွက်လာပြီးနိုင်ရီပိုင်အကြမ်းမှာမြေထဲပင်လယ်အတွင်းနစ်မြုပ်ခဲ့တာဖြစ်ပါတယ်။နိုင်ငံကကြက်ချီနေအသင်းကဒီလေပေါ်တည်ဆောင်လာတဲ့ရေအတွက်လူရေအတွက်များလုံးနဲ့လို့ပြောပါတယ်။အသက်ရှင်ကျန်ရစ်သူတယောက်ကလေပေါ်ကလူတွေကန်းကြီးကမီးရောင်ကိုမြင်နေရတဲ့အချိန်မှာပဲလေတဲ့ရေအပြည့်ရောက်နေတာလို့ပြောပါတယ်။ရေးပေါ်တယ်လီဖုန်းဆက်ပြီးအကူအညီတောင်းခံခဲ့ပေမဲ့လှေရဲ့တည်နေရာကိုအတိအကျမပြောနိုင်ခဲ့တာကြောင့်အကူအညီမရခဲ့ပါဘူးလို့လည်းသူကပြောပါရယ်။အဲ့ဒီအသက်ရှင်ကြာရဲ့သူတွေဟာပင်လယ်ထဲနှစ်ရက်ကြာမျောနေရမှာတင်္ဂါတွေကကဲတင်ခဲ့ရတာပါ။လေမြုပ်တဲ့ရက်မှာပဲ Tripoli မြို့ကရွှေပြောင်းသူတွေကိုထိတ်သိမ်းထားခဲ့တဲ့စခန်းတစ်ခုလေကြောင်းကတိုက်ခတ်ခံခဲ့ရတာဖြစ်ပြီးလူ44ယောက်သေဆုံးခဲ့ရပါရယ်။ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကတော့ဥရောပကိုရွှေပြောင်းမှုစူးစမ်းနေသူအာဖရိကပြောင်းရွှေ့သူတွေကိုအခုလိုဆက်ဆံနေရတာနဲ့ပတ်သက်ပြီးကန့်ကွက်ပြောဆိုနေကြပါရယ်ခင်ဗျာ။
American ပြည်ထောင်စုနောက်ထပ် California ပြည်နယ်မှာ Jet Bridge ကမနေ့ပိုင်းကပြင်းထန်6.4ရှိငရင်လှုပ်ခတ်ခဲ့တယ်လို့ USGS American ဘူမိတိုင်းတိုင်ရေးအဖွဲ့ကပြောပါတယ်။ဒီငရင်နှစ်ပေါင်း20အတွင်းအားအပြင်းဆုံးဖြစ်ပြီးနောက်ဆက်တွဲငရင်တွေလာနိုင်ခြေရှိတဲ့အတွက်ဒီတရက်ထက်နဲ့ပြီးသွားမှာမဟုတ်ကြောင်းလည်းသတိပေးချက်ထုတ်ပြန်ထားပါတယ်။ငရင်ဟာခြေပြောတဲ့တဲကန်နယ်ကဒေသဖြစ်တဲ့ San Bernardino County က Sierras တောင်ကြားမှာ Ridgecrest မြို့လေးနဲ့6မိုင်ကွာမြောက်9မိုင်ခွဲလောက်အကွာမှာဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ပါတယ်။ဒီလှုပ်ခတ်မှုကိုမိုင်160ကျော်အကွာက Los Angeles ကောကရဲ့ Nevada ပြည်နယ်တဲ့က Las Vegas မြို့တွေမှာပါခံစားခဲ့ရတာဖြစ်ပါတယ်။အခုချိန်ထိတော့ပျက်စီးမှုအတိုင်းအတာကိုမသိရသေးပါဘူး။ကန်ကောင်တီတဝိုက်မှာတော့မီးလောင်ကျွမ်းမှုတွေရှိပြီးတော့မတော်တဆဖြစ်မှုတွေအရေးပေါ်အကူအညီတွေပေးနေရပါတယ်။ပြန်လေးနဲ့ထက်ရှိတဲ့နောက်ဆက်တွဲငရင်တရားစင်ကျော်လောက်လှုပ်ခတ်ခဲ့တယ်လို့လည်းတွေ့သိရပါတယ
်။လွန်ခဲ့တဲ့နှစ်3တောင်လောက်ကရှေးခေတ်အီဂျစ်လူငယ်ပရင်တတခမန်ရဲ့ဥကောင်းပုံတလင်းကြောက်စစ်လက်ရာတစ်ခုကိုအီဂျစ်စိုးရကအပြင်းထန်ကန့်ကွက်နေတဲ့ကြားတွေကလန်ဒန်မြို့မှာဒေါ်လာ6သန်းနဲ့လေလံတင်ရောင်းချခဲ့ပါတယ်။နှစ်အကျော်တာနှစ်အတော်ကြာအတွက်ပြဿနာအတက်ဆုံးဒီလေလံတင်ရောင်းချပွဲမှာ17လက်မှအရွယ်ရှိတဲ့အဲ့ဒီကြောက်စစ်လက်ရာကိုဒေါ်လာ6သန်းပေးဝယ်ယူသွားသူကဘယ်သူဆိုတာကိုတော့ဖော်ပြမထားပါဘူး။ဖာရိုဘီယင်လေးရဲ့တည်ငြိမ်အေဂျင့်နဲ့မျက်နှာပုံဘဘူးလက်ရာဟာ2016ခုနှစ်တုန်းကပုဂ္ဂလိကစုဆောင်သူတူကပေါင်စတာလင်3သန်းနဲ့ရောင်းချခဲ့ပူးပြီးလည်းဖြစ်ပါတယ်။ဒါပေမဲ့အီဂျစ်စိုးရကတော့လေလံကိုရုပ်သိမ်းပြီးသူတို့နိုင်ငံကိုပြန်ပေးဖို့တောင်းဆိုနေခဲ့ကြတာပါ။ဒါဟာအိမ်မှာထားရတဲ့ပစ္စည်းမဟုတ်ပါဘူး။ပြတိုင်းမှာထားရမှာသမိုင်းဖြစ်ပါတယ်ကျွန်တော်တို့နိုင်ငံရဲ့အထင်ရှားဆုံးဘီရင်တစ်ပါးဖြစ်တယ်လို့လက်နက်မှာဆန္ဒပြနေတဲ့အထက်ကအီဂျစ်အမျိုးသားတအူးကပြောပါတယ်ခင်ဗျာ
ဒီကနေ့မနေ့ပိုင်းတွင်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံနဲ့ပတ်သက်ပြီး ICC PP ဆိုင်ရာရာဇဝတ်မှုကင်းဆိုင်ရာတရားရုံးကဇူလိုင်လ4ရက်နေ့မှာသတင်းတရက်ထုတ်ပြန်ခဲ့ရမှာမြန်မာဘင်္ဂလားဒေ့ရှ်အကြားကအခြေအနေနဲ့ပတ်သက်ပြီး ICC အနေနဲ့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နိုင်ဖို့အတွက်ဥပဒေအခွင့်အာဏာပေးရဖို့ ICC ရှင်းနေဖတ်ထူဘန်ဆိုတာက ICC တရားသူကြီးတွေထံမှတောင်းဆိုခဲ့ကြောင်းဖော်ပြပါရှိပါတယ်ဒီလိုတောင်းဆိုပြီးတဲ့နောက်မှာ ICC ရှေ့လန်းလာမဲ့ခြေလန်းနဲ့မြန်မာနိုင်ငံပေါ်အကျိုးသက်ရောက်မှုဘယ်လိုရှိနိုင်မလဲဆိုတာကို Asia Human Rights Council ကရှေ့နေဦးမင်းလွင်ကိုကိုရဲမင်းထွန်းကမေးမြန်းထားပါတယ်ရှင်
။ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ ICC တရားရုံးချုပ်မှာ ICC ရှေ့နေ Fatou Bensouda ကဇူလိုင်လ4ရက်နေ့မှာအခုလိုပြောခဲ့ပါတယ်
။ I have determined that there is a reasonable basis to believe that at least
အနည်းဆုံးရိုဟင်ဂျာ9သိန်းဟာနာကျင်ခံစားရတာတွေနစ်နာမှုတွေအခွင့်အရေးချိုးဖောက်ခံရတာတွေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကိုနှစ်ထုတ်ခံခဲ့ရတယ်ဆိုတော့ယုတ်တိတန်တဲ့အခြေခံအချက်တွေရှိနေတယ်လို့ကျွန်မအနေနဲ့ယုံကြည်ပါတယ
် ICC ရဲ့လှုပ်ဆောင်ချက်ဘယ်အတိုင်းအတာအထိရောက်ရှိနေတယ်လဲဆိုရတဲ့ပတ်သက်ပြီး Asia Human Rights Council ကရှင်းနေဦးမင်းလွင်ဦးကအခုလိုစပြောပါတယ်
နိုင်ငံတကာရာဇဝတ်တရားရုံးကိုတင်နိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေပြုလုပ်နိုင်ဖို့အတွက်ကိုဥပဒေပိုင်းဆိုင်ရာအခွင့်အာဏာတောင်းဆိုတယ်လို့ကျွန်တော်တို့သိရပါတယ်။ဆရာကလည်းဟိုဖြစ်နိုင်ကြတော့နေတယ်လို့ကျွန်တော်တို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကမြန်မာနိုင်ငံအစိုးရကိုယ်တိုင်ကအခင်းဖြစ်ပေါ်တဲ့နေရာဒီသတိကိုဒီစုံစမ်းစစ်ဆေးရေးဘယ်လိုလာလာပေါ့လေ။ခွင့်ပြုခွင့်လာလာမရှိဘူးလို့ကျွန်တော်တို့ပြရတယ်
တရားဆွဲဆိုမှုတွေမပြုလုပ်ခင်စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ရမှာဖြစ်ပြီးစုံစမ်းစစ်ဆေးမှုတွေမလုပ်နိုင်ရင်တော့တရားဆွဲဆိုဖို့ခက်ခဲကြောင်းကိုလည်းဦးမင်းလွင်ဦးကအခုလိုပြောပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကတော့လက်မှတ်ရေးထိုးထားတာဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာစုံစမ်းစစ်ဆေးတယ်ဆိုလို့ရှိရင်တော့ဘင်္ဂလားဒေ့ရှ်အစိုးရလက်ခံအောင်ရပြီးတာဖြစ်ပေမယ့်မြန်မာနိုင်ငံကတော့ဒီ ICC အဖွဲ့ဝင်နိုင်ငံလည်းမဟုတ်ဘူး Rome Statute ကိုလည်းလက်မှတ်ရေးထိုးထားဘူးနောက်ပြီးတော့တခါနိုင်ငံသားနဲ့နိုင်ငံသားအခွင့်အရေးဆိုင်ရာစာချုပ်ကိုလည်းမြန်မာနိုင်ငံကလက်မှတ်ရေးထိုးထားတာမရှိတဲ့အတွက်ဒီလိုမျိုးစုံစမ်းစစ်ဆေးမှုကိုအလွယ်တကူနဲ့တော့စုံစမ်းစစ်ဆေးခွင့်ပြုလိမ့်မယ်လို့ကျွန်တော်ကတော့မထင်ပါဘူ
း ICC က Pre-trial Chamber လို့ခေါ်တဲ့တရားစွဲဆိုမှုမပြုလုပ်မီမှာစုံစမ်းစစ်ဆေးပြီးအချက်လက်တွေတောင်းခံဖို့အဖွဲ့တစ်ဖွဲ့ဖွဲ့စည်းခဲ့တာမှာအချုပ်အခြာအာဏာကိုထိခိုက်တယ်ဆိုတဲ့အနေအထားနဲ့မြန်မာအစိုးရကပြင်းပြင်းထန်ထန်ခန့်ကွက်ထားတယ်လို့ဆိုပါရယ်အခုလို ICC ရဲ့နောက်ထပ်ခြေလှမ်းတရက်ဖြစ်တဲ့စုံစမ်းစစ်ဆေးဖို့အခွင့်အာဏာတောင်းခံတာနဲ့ပတ်သက်ပြီးသူကအခုလိုပြောပါရယ
်မြန်မာနိုင်ငံကနိုင်ငံတကာမျက်နှာစာမှာဒီအနောက်ဖက်ခြမ်းကိစ္စနဲ့ပတ်သက်လို့အခုအရင်တုန်းကဘင်္ဂါလီကိစ္စဖြစ်တယ်ယခုတခါအေးကိစ္စထပ်ဖြစ်တဲ့အခါမှာလူ့ခွင့်ရေးချိုးဖောက်မှုတွေဇတိုင်းပေါ်ပေါက်လာတဲ့ကိစ္စမျိုးတွေဖြစ်လာတယ်အဲ့တော့အစိုးရတရားအနေနဲ့နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုကိုပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့အခါကျတော့ဒီကိစ္စရကအတိအကျအထောက်အထားအာဏာနဲ့ပတ်သက်တဲ့နှစ်ချက်မြန်မာနိုင်ငံမှာရှိတဲ့တမတော် ကနေပြီးတော့ဒါကိုစင်ဆက်မပြတ်ကန့်ကွက်လာတာလည်းဖြစ်တယ်။အဲ့တော့မြန်မာအစိုးရအနေနဲ့ဘယ်တော့ပဲပူပေါင်းခြင်းနဲ့ပဲဆိုဆိုမဖြစ်နိုင်ဘူးလို့ပဲကျွန်တော်တို့ကတော့မြင်တယ်လေ
။ ICC ကအပြစ်ချမှတ်ထားတဲ့အာဖရိကနိုင်ငံတွေကခေါင်းဆောင်တွေလိုမျိုးစာချုပ်ဖွဲ့ဝင်နိုင်ငံတွေရဲ့ပိုင်တဲ့နယ်မြေအတွင်းဖမ်းဆီးစစ်ဆေးနိုင်တဲ့အခွင့်အာဏာရှိပါသလား။ဦးမင်းလွင်ဦးကအခုလိုဆွေးနွေးခဲ့ပါတယ်။
ဒီလိုမျိုးကတော့ဗျာဒီလိုခြေတုံးကလန်ဒန်မှာစိတ်ကူကိုရောက်လာတဲ့အချိန်မှာဖမ်းတဲ့ကိစ္စတည်းရှိတယ်။အခု ICC ကပြစ်မှတ်ထားတာလည်းတမတော်ခေါင်းဆောင်ပိုင်းကိုအဓိကထားတာဖြစ်တယ်။ Long Statute ကိုလက်မှတ်ထိုးထားတဲ့နိုင်ငံတစ်နိုင်ငံကိုတမတော်အစိုးအရာရှိပိုင်းကသွားတယ်ဆိုလို့ရှိရင်တော့ဖမ်းဆီးဖို့ဖြစ်တော့ဖြစ်နိုင်တာပေါ့နော်။ဒါပေမဲ့မြန်မာနိုင်ငံတမတော်အရာရှိတွေကလည်းအဲ့ဒါတွေကိုကြိုပြီးတဲ့အတွက်သွားလိမ့်မယ်လို့ကျွန်တော်ကတော့မထင်ပါဘူး
။ ICC ရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့မြန်မာနိုင်ငံက Rome Statute စာချုပ်အဖွဲ့ဝင်မဟုတ်တော့လဲဘင်္ဂလားဒေ့ရှ်နိုင်ငံကစာချုပ်အဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက် ICC တရားသူကြီးတွေကသာအခုတောင်းဆိုထားတဲ့အခွင့်အာဏာကိုပေးရမယ်ဆိုရင်မြန်မာနိုင်ငံအတွင်းဖြစ်ပွားခဲ့ခြင်းရှိတဲ့ယာစွေးမှုတွေကိုမစစ်ဆေးနိုင်တော့ညာလဲဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဖြစ်ပွားခဲ့တဲ့လူယူဆရတဲ့ယာစွေးမှုတွေကိုအမှုတီစစ်ဆေးပြီးတရားစွဲဆိုဆောင်ရွက်နိုင်ကြောင်းဖော်ပြပါရှိကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းပြောပြပြီးခဲ့တာပါရှင်ကျမတို့ VOE ကအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOE ရဲ့ Internet ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းအခုကျမတို့ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီပဲနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲထုတ်လွှင့်ပေးပါဦးမယ်။NCA လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ရှေ့မရောက်ဖြစ်နေတဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကအခက်အခဲတွေကိုဖြေရှင်းနိုင်မှုကြိုးပမ်းနေရမှာတစ်ဆိုးမှုကြော်လွှားရေးဆိုင်ရာအလို့အဖွဲ့အစည်းဆိုပြီးစည်းဝေးတိုင်ပင်မှုရှိပါတယ်။ဒီစည်းဝေးရလဒ်တွေပေါ်အစိုးရနဲ့ညှိပြီး27ပင်လုံးစည်းဝေးပြန်ဆနိုင်မှုဆောင်ရွက်မယ်လို့တိုင်းဒေသအဖွဲ့တွေကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချိုင်းညီလာက27ရာစုပင်လုံးအစည်းအဝေးမှာတစ်ဆုံနေတဲ့အချက်တွေကိုကြော်လွှားနိုင်ဖို့အဖြေရှာသွားမဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့အလို့အဖွဲ့အစည်းအဝေးကိုထိုင်းနိုင်ငံချင်းပိုင်မြို့မှာကျင်းပဖို့ရှိနေတာပါ။တိုင်းဒေသအဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောပါတယ
်။ငါ6ခုကပြည်စုမှုကြော်လွှားရေးအလို့အဖွဲ့အစည်းအဝေးဒါတုတဲ့ချိန်ပါဗျာ။ဒီလိုလေအရာတွေဘလို့ကြော်ဖြတ်မလဲဆိုတော့အကြောင်းအရာတွေကိုတော့အသေးစိတ်ကြီးဆွဲမယ်
မေလအတွင်းကကျင်းပခဲ့တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးမှာတစ်ဆုံမှုကြော်လွားရေးဆိုင်ရာအလို့အဖွဲ့ကိုစတင်ဖွဲ့စည်းခဲ့ပြီးဒီအလို့အဖွဲ့အစည်းအဝေးကိုဇွန်လအတွင်းမှာတကြိမ်ကျင်းပထားပြီးဖြစ်ပါတယ်အလို့အဖွဲ့အစည်းအဝေးကထွက်ပေါ်လာတဲ့ရလဒ်တွေကိုထိပ်သီးအစည်းအဝေးမှာအတည်ပြုချက်ရယူပြီး27ရာစုပင်လုံကိုပြန်လည်စတင်ရေးအတွက်အစိုးရနဲ့ညှိနှိုင်းသွားမှာဖြစ်ကြောင်းဗိုလ်မှူးကြီးဆိုင်ငင်းကဆက်ပြောပါတယ
်။ဒီစုနေတဲ့အရာတွေဘလို့ကြော်ဖြတ်မလဲဆိုတော့အကြောင်းအရာတွေကိုတော့အသေးစိတ်ရည်ဆွဲမယ်။ရည်ဆွဲပြီးလို့မှကျွန်တော်တို့စမ်းမစ်ကိုကျွန်တော်ပြန်တင်မယ်။အဲစမ်းမစ်ကနေအတည်ပြုချက်တွေရယူပြီးမှပဲဒီသွေးနွေးညှိနှိုင်းရေးအဖွဲ့ကိုထပ်ဖွဲ့မယ်ဗျာ။အဲဆိုလို့ဒီနေ့ဖတ်ဖို့ရှိမှာပဲတစ်ခါအစိုးရနဲ့ထပ်ဆွေးနွေးဖို့ရှိတယ်။အဲဒီတစ်ချိန်ခုနပြောနေတဲ့27ပင်လုံးကျင်းပရေးကိုဥပယ်တဲ့အလန်းတောင်းပေါ်ရောက်သွားမယ်လို့မြင်တယ်လေခင်ဗျာ
။ပြီးခဲ့တဲ့ဗုဒ္ဓနေ့ကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ပြည်ထောင်စုငင်းချင်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုရန်ကုန်မြို့မှာကျင်းပခဲ့ပြီးလက်ရှိငင်းချင်းရေးလုပ်ငန်းစဉ်ဖော်ဆောင်နေမှုနဲ့ရှေ့လုပ်ငန်းစဉ်စတာတွေကိုဆွေးနွေးခဲ့ကြပါတယ်။ပြည်တော်စုငင်းချမ်းရေးညီလာက27ရာစုပင်လုံးစည်းဝေးကိုတနစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူထားပေမဲ့2018ခုနှစ်ကတစ်ကြိမ်သာကျင်းပနိုင်ခဲ့တယ်လို့ဒီနှစ်အတွင်းမှာလည်းကျင်းပနိုင်တာမရှိသေးပါဘူး27ရာစုပင်လုံးပြန်လည်စတင်ရေးဟာအစိုးရနဲ့ EAO ခေါ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအပေါ်မူတည်နေကြောင်းပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွင်းရေးမှူးအဖွဲ့ဝင်စိုင်းကျော်ညွန့်ကပြောပါတယ်
တိကကြအီယိုနဲ့ဆိုရနဲ့ညှိနိုင်မှထင်တယ်အီယိုကတော့သူတို့ကတော့မဆွေးဆွေးချင်တဲ့ဘိုင်းကိုမဆွေးဆွေးချင်ဘူးလေဒါပေမဲ့သူတို့ဆွေးချင်တဲ့ဘိုင်းလည်းရှိတယ်လေဆိုရဖက်ကြတော့ဟိုတကူရဲ့တမတော်နဲ့ပန်ဖရပေါ့ဗျာအဲ့ဒါကမကြောင်ကျန်တာမဆွေးဆွေးဆိုတဲ့ပုံစံဆိုတော့ဆွေးဆွေးပွဲကဒီတိုင်းဆိုရင်ဖြစ်မဲ့ပုံကိုပေါ့ဘူးတခြားဟာတွေဆွေးဆွေးမယ်ဆိုတော့လည်းကဒီဖက်ကဒီကဆွေးဆွေးမခံဘူးဖြစ်နေတယ်အဲ့တော့အဲ့ဒါကြီးကိုနီးလန်းရှာပြီးတော့မကြောင်နိုင်တကယ်ကတော့သူကဒီလိုပဲဖြစ်နေမှာပဲ
ပြီးခဲ့တဲ့နှစ်ဇူလိုင်လမှာကျင်းပတဲ့27ရာစုပင်လုံတတိယအစည်းအဝေးမှာကိုပိုင်ပြဋ္ဌာန်းခွင့်နဲ့ပြည်တော်စုကခွဲမထွက်ရဆိုတဲ့အချက်နဲ့တမရော်တခုတည်းဖြည့်ရေးဆိုတဲ့အချက်တွေကိုဆွေးနွေးနိုင်တာမရှိခဲ့ပါဘူး။အော်တိုဘာလမှာကျင်းပတဲ့အစိုးရတမရော်နဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးပြီးနောက်မှာတော့ကရင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ဟာတရားဝင်ဆွေးနွေးပွဲတွေမှာပါဝင်တက်ရောက်တာကိုယာယီရပ်ဆိုင်းလိုက်တဲ့နောက်ငင်းချမ်းရေးဆွေးနွေးပွဲတွေဟာရပ်တန့်နေခဲ့တာဖြစ်ပါတယ်။
မြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှာမှာ LGBTQ လိင်လူချင်းစုံမဲ့သူတွေအမြဲရင်ဆိုင်ရလေးရှိတဲ့အခက်အခဲတွေနောက်လူမှုအသံဝန်ကြားမှာ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲဆိုတာနဲ့ပတ်သက်ပြီးတော့ဇူလိုင်လ6ရက် VOA ရဲ့စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-9-9-9-5 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်ဇနီးနေ့ညတဲ့လေလံအစီအစဉ်ကကြိုဆိုပါရခင်ဗျာ
ဒီရီဒိုင်လီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညဒိုင်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာကိုနားဆင်ရပါမယ်။ဒီဇူလိုင်လ4ရက်နေ့ဟာအမေရိကန်နိုင်ငံရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်။ဒီနေ့မှာအရင်အစဉ်လာပုံစံကနေကွဲထွက်ပြီးလင်ကုန်းအမတ်တရအဆောက်အဦရှိမှသမ္မတဒေါ်နယ်ထရန့်မိန်ကွန်းပြောမှာဖြစ်တယ်လို့စစ်တင်ကားတွေပြတိုက်လီရင်တွေပြန်ဝဲပြီးစီးရေးပြဖို့လေသမရကညွှန်ကြားထားပါတယ်။အခုအခမ်းအနားကိုကိုရိုင်းရောက်ရှိနေတဲ့ VOA ဝိုင်းတော်သူမတ်စုမုံကိုဆက်သွယ်မေးမြန်းထားတာမှသူကအခုလိုပြောပြပါတယ်
။အော်ဟုတ်ကဲ့မရေဒီနေ့ကအမေရိကန်လွတ်လပ်ရေးနေ့ရဲ့အခမ်းအနားပေါ့နော်။အဲ့အခမ်းအနားလုပ်နေတဲ့အမေရိကန်ကွန်ကရစ်လွတ်တော်ရဲ့အစီအစဉ်ကိုရောက်နေပါတယ်ရှင်။ဒီနေ့ကဒီအမေရိကန်လွတ်လပ်ရေးနေ့ကသူတို့ကအစီအစဉ်က3ခုရှိတာပေါ့နော်။3ခုရှိတယ်လို့သိရတယ်။တစ်ခုကတော့အလင်ကွန်မမိုရီယယ်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကမိကွန်းပြောမှာ6နိုင်ခွဲဆမှာပေါ့နော်အဲ့ဒါတစ်ခုရှိတယ်နောက်ပြီးတော့ကွန်ကရစ်ရှေ့မှာကြတော့ဒီတဲဂီတာဖြော်ပြပွဲပေါ့နော်ဒါကတော့နှစ်တိုင်းသူတို့အကြီးအကျယ်လုပ်တဲ့ concept ပွဲပေါ့နော်ဒါပြီးွားလို့ရှိရင်တော့သူတို့ကဒီ monument ကြီးကိုနောက်ခံထားပြီးတော့ firework လေဒီမီရှူမီပန်းဖောက်တာကိုတခါကြီးလုံးမှာရှိတယ်အမေရိကန်ပြည်တော်စုတစ်ခုလုံးကရှိတဲ့လူတွေလာကြည့်ကြတဲ့ဥစ္စာပေါ့နော်ဆိုတော့အခုလောလောဆယ်ကတော့သူ့မော်ကဒီအမေရိကန်လွှတ်တော်ရှေ့မှာရှိတဲ့ဒီ guitar concept ဒီအခမ်းအနားလုပ်နေတဲ့နေရာကိုရောက်နေတယ်
အဲ့တော့အခုဒီနေ့ညနေကလေမိုးရွာမယ်လို့လည်းပြောထားတယ်။ရာသီဥတုအခြေအနေကလည်းဒီတလောမှာမိုးတွေလည်းရွာနေတယ်ဆိုတော့အခုပြိသက်အခြေအနေကဘယ်လိုရှိလဲ
။ဟုတ်ကဲ့။အဓိကကတော့သူတို့အားလုံးရဲ့အာယုံကဒီဘယ်လိုပြောမလဲဒီလင်ကွန်းမမိုရီယယ်ရှေ့မှာအမေရိကန်သမ္မတဒီမိကွန်းပြောမဲ့ဒီ Salute to America ဆိုရဲအဲ့ဒီမိကွန်းကိုသူကတခါမှတစ်နှစ်မှဒါမျိုးအမေရိကန်သမ္မတမှအမေကွန်းမပြောဘူးလားဆိုတော့တော်တော်များများကတော့ဟိုဒီကွန်ကရစ်ကနေပြီးတော့ဒီလင်ကွန်းဘက်ကိုလမ်းလျှောက်နေကြတယ်ဒါပေမဲ့ဒီညနေကဒီကွန်ကရစ်ဘက်ချက်မှာတော့မိုးကဖွဲ့ဖွဲ့လေးရွာနေပြီးတော့လင်ကွန်းရှေ့မှာတော့မိုးကတော်တော်လေးကိုတဲတဲမဲမဲရွာနေတယ်လို့ပြောတယ်ဒါပေမဲ့အဲ့ဒီထဲထဲကိုကြတော့သူကဒီသူတို့ခွင့်ပြုချက်ရထားတဲ့လူတွေတော်တော်များများပဲဝင်ခွင့်ပေးတယ်လို့ပြောတယ်အဲ့မှာရောက်နေတဲ့ကျမရဲ့မိတ်ဆွေတယောက်ကပြောတယ်ပြောချင်တာတော့သူကဒါကသူတို့ကဒီကျော်ပြီးတော့ခွင့်ပြုချက်ဒီကျော်ပြီးတော့ဒီပွဲကိုတက်ဖို့လှုပ်ထားတဲ့လူတွေလောက်ပဲပေးဝင်တယ်တဲ့အနည်းနာအထိပေါ့နော်ပြိဿကတော့ဟိုကျမကနှစ်တိုင်းနှီးပါးလောက်ရောက်ပူတဲ့အတွေ့အကြုံရဆိုရင်တော့ဒီနှစ်ကနည်းနည်းလေးတော့နည်းတယ်ဒီကုန်းဆက်တဲ့အရှိမလေးအဲ့ဒါတော့သတိထားမိတယ်ရှင်ဒါပေမဲ့ဒီနှစ်ကတော်တော်လေးထူးထူးခြားခြားမြင်မိတာတော့လုံလုံရေးတွေကတော့တော်တော်ထူးထူးထက်ထက်ခြားထားတယ
်ခုနစုမုံပြောတာလေ3နေရာခွဲပြီးလုပ်မယ်လို့ပြောတယ်နော်အဲ့တော့အဲ့3နေရာမှာလူတွေကလေဘယ်နေရာကိုပို့ပြီးတော့စိတ်ဝင်စားသွားနေကြလဲဘယ်နေရာကိုပို့ပြီးတော့စိတ်ဝင်စားလဲ
ဒီမိကန်သမရာရဲ့မိကွန်းက6နာရီခွဲဆမှာပေါ့နော်ဆိုတော့အဲ့ဒီဘက်ကိုလူတွေတော်တော်များများကဥတီပြီးတော့လမ်းလျှောက်ပြီးတော့ memorial ကိုတွားနေရတယ်ဒီဘယ်လိုပြောမလဲဒီတိဆောက်ဖို့အနေထားရဆိုရင်တော့သူကတကြောကြီးပေါ့နော်ဒီမိကန်လင်ကွန်းပြီးတော့ဟိုလွတ်လပ်ရေးကြောက်တိုင်းပြီးွားတော့မှ concrete ဆိုတဲ့ခါကျတော့အဲ့ဒီတကြောမှာလူတွေကအဓိကအယုံစိုက်ပြီးတွားနေတာတော့လင်ကွန်းဘက်ကိုတွားနေကြတာကိုမြင်ရတယ် concrete ဘက်ကနေကြည့်လို့ရှိရင်လေသူက6နာရီခွဲဆမှာပေါ့နော်ဒါပေမဲ့ဒီဘက်ကဂီတာ concept ကကြတော့ ၈နာရီကနေ၉နာရီခွဲစားမှာဆိုတော့ဟိုအချိန်အားဖြင့်တော့အခုလက်ရှိဒီအမေရိကန်ရဲ့စံတော်ချိန်ရဆိုလို့ရှိရင်တော့တမရကဒီမိကုန်းပြောမဲ့အချိန်နဲ့ kait နေတော့အဲ့ဒီတမရမိကုန်းပြောမဲ့ဘက်ကိုအာယုံဆိုင်ပြီးသွားနေကြတာတော့တွေ့ရတယ
်အဲ့တော့အဲ့မှာဒီနေ့ကမီးရှူးမီးပန်းနေလဲညဘက်မှာဖောက်ကြမယ်ဆိုတော့
ဟုတ်ကဲ့ဟုတ်ကဲ့
မိသားစုတွေလာကြတယ်ပေါ့နော်အဲ့လိုမျိုး
ကိုကတော့ဟိုတော်တော်များများတော့မိသားစုတွေကတော့တော်တော်လေးလာနေကြတာတွေ့တယ်မိသားစုအထူးသဖြင့်ကလေးလေးတွေပေါ့နော်အမေရိကန်အင်ကြီးလေးဝတ်ထားပြီးအမေရိကန်လမ်းတွေကင်ထားတဲ့ကလေးလေးတွေတော်တော်များများရှိတယ်ခုနကကျွန်မမိသားစုတစုကိုဆိုလို့ရှိရင်သူတို့ကဒီဩစတြေးလျကနေလာကြတဲ့မိသားစုပေါ့နော်ဒါပေမဲ့သူတို့တခြားပြည်တဲ့တစ်ခုကလာတာသူတို့အဓိကတော့ကလေးတွေကိုဒီအမေရိကန်မှာရှိတဲ့မြို့တော်ဝါရှင်တန်ဒီစီမှာဒီအမေရိကန်ရဲ့လွတ်လပ်ရေးနေ့ကိုဘယ်လိုမျိုးဆင်နွှဲလဲဆိုတာကိုတဲ့သူတို့ကလေးတွေကိုသိအောင်အဓိကလာပြတာတဲ့နောက်တော့မိသားစုတစုပေါ့နော်ဒီလေမယားပူပြီးပွားပြီးလေမယားကိုလာကြတော့သူ့သမီးလေးကဒီစစ်တပ်ကပေါ့နော်ဒီအရာရှိဖြစ်တယ်သူတို့ကဒီစစ်မြေပြင်မှာသွားပြီးလုပ်ခဲ့တဲ့ဥစ္စာဆိုတော့ဒီတိုင်းဒီလွတ်လပ်ရေးနေ့ကသူတို့ဒီတိုက်ပွဲဝင်ပြီးတော့မှသူတို့ဒီရခဲ့တဲ့နေ့ဆိုတဲ့ခါကျတော့သူတို့စိတ်ထဲမှာတဲ့အဲ့ဒီဟာကိုလာပြီးတော့ဂုဏ်ပြုရမယ်လို့ဆိုပြီးတော့သူတို့ကဒီလုပ်တဲ့အတွက်သူတို့ရဲ့ first time ပါပဲတဲ့သူတို့ကတော့အဓိက Ohio ပြည်နယ်ကနေလာတယ်လို့ပြောတယ်တော်တော်များများကတော့ပြည်နယ်ပေါင်းစုံကနေလာကြတယ်လို့သိရပါတယ်ရှင်ဟုတ
် VOA ဝိုင်းတို့သူမဆုမွန်ကိုဆက်သွယ်မေးမြန်းထားတာပါရှင်အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲတင်ဆက်ပေးပါဦးမယ်။ဇွန်လ4ရက်နေ့မှာကြာရောက်တဲ့လွတ်လပ်ရေးအားလည်းရဲ့အတွင်းအခုနှစ်မှာအမေရိကန်နိုင်ငံသားတန်း90လောက်ခီးသွားကြမှာဖြစ်တဲ့အတွက်ဒါဟာအရင်နှစ်စံချိန်ကိုချိုးပြီးမနစ်ကထက်400ခန့်နှုန်းပိုများလာတာလည်းဖြစ်ပါတယ်။အများစုကလေယာဉ်နဲ့ခီးသွားကြမှာဖြစ်ပေမဲ့လူအတော်များများဟာလည်းခီးဝေးကိုကားမောင်းပြီးတော့သွားကြမှာပါ။အမေရိကန်လူမျိုးအတော်များများဟာလူရခီးရောက်ဖို့အတွက်ကီလိုမီတာပေါင်းရာနဲ့ချီပြီးတော့ကားမောင်းသွားရတာကိုနှစ်သက်တဲ့အကြောင်း VOA သတင်းတောက်ဇလာတီစာဟုတ်ကသတင်းပေးပို့ထားပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင်
။ဒီနေ့အမေရိကန်လွတ်လပ်ရေးနေ့ဟာကြာတာပရိနေမှာကြာရောက်တာကြောင့်အများစုကရက်ရှည်အားလိုက်ရရအောင်တောက်ကြနေကိုပါခွင့်ယူခဲ့ကြပါတယ်။ရင်ကျော်ပိတ်ဆို့မှုတွေကိုရှောင်ရှားနိုင်ဖို့အတော်များများကအားလိုက်ရအတွက်ဂျိုးပြီးခီးဆတ်ထွက်ခဲ့ကြပါတယ်။ဒါပေမဲ့ပုတ်ထုနေ့မှာအဝေးပြေးလမ်းအတော်များများမှာရင်ကျော်ပိတ်ဆို့မှုတွေဆဖြစ်နေပါပြီ။နယူးဂျာစီပြည်နယ်ကအဝေးပြေးလမ်းပေါ်မှာအမိုက်ကားမောက်သွားတာကြောင့်နယူးယောက်ကကြိုထွက်လာသူတွေအတွက်အခက်အခဲဖြစ်စေခဲ့ပါတယ်။တက်ဆတ်ပြည်နယ်ဟျူစတန်မြို့မှာလည်းထရက်ကားတစ်စီးတရားပေါ်ကပြုတ်ကျခဲ့ပါတယ်။ဒီအားလိုက်ရအတွင်းလူပေါင်း41တန်းကျော်ကားနဲ့ခီးသွားကြမယ်လို့အမေရိကန်မော်တော်ကားအသင်းကခန့်မှန်းထားပါတယ်။အထူးသဖြင့်တော့ဓာတ်ဆီဈေးတွေကျနေတာကခီးသွားလာမှုကိုပိုပြီးအဆင်ပြေစေပါတယ်။ဝါရှင်တန်ဒီစီမြို့ကရော်နယ်ရီဂင်လေစိတ်မှာလည်းလုံခြုံရေးအဆောင်ဂိတ်ကိုဖျက်ဖို့အတွက်လူတန်းရှည်ကြီးဗုဒ္ဓဦးနေ့ကစောင့်ဆိုင်းနေခဲ့ကြပါတယ်။တမရဒေါ်နယ်ထရမ့်ကအကောင်းဆုံးလွတ်လပ်ရေးနေ့အခမ်းအနားဖြစ်မယ်လို့ပြောဆိုနေတဲ့ဝါရှင်တန်ဒီစီမြို့ကိုနှစ်စဉ်လိုပဲခီးသွွားတွေအများပြားလာနေကြတာပါ။ပိုစိတ်ဝင်စားစရာကောင်းတဲ့အစီအစဉ်တွေပါလာခြင်းကြောင့်အထင်ကရနေရာတွေမှာလုံခြုံရေးတွေတိုးချထားတာတွေလည်းရှိပါတယ်။အရင်ကအဲ့ဒီနေရာတွေကိုရောက်ဖွေတဲ့သူတွေကတော့ဒါကိုသတိထားမိကြပါတယ်။မစ်ဇူရီပြည်နယ်ကန်ဆတ်စ်မြို့ကလာလေတဲ့ဂျေဆွန်ဘယ်လတ်ကတော့သူအရင်လာတော့ကအခြေအနေနဲ့မတူပဲလုံခြုံရေးတွေတိုးချထားတာကိုတွေ့ရတယ်လို့ပြောပါတယ
် I seen all just like I said a lot more security it seemed like at the Arlington Cemetery we were already been there this morning
လုံခြုံရေးများနေတာကိုကျွန်တော်တွေ့ခဲ့ရပါတယ်မနေ့ကကျွန်တော်သွားခဲ့တဲ့ Arlington စစ်သင်းကြီးမှာရဲတွေအများကြီးတွေ့ရပါတယ်အရင်ကလာခဲ့တော့ကအခြေအနေနဲ့ရှင်းလိုက်ရင်တော့လွတ်လပ်မှုတိတ်မရှိလာတော့ဘူးဆိုတာကိုကျွန်တော်သတိထားမိပါတယ
်လွတ်လပ်ရေးနေ့ပျော်ပွဲရှင်ပွဲတွေကျင်းပတဲ့မြို့လေကောင်ကကြောက်တိုင်အနီးဝန်းကျင်မှာလဲသွားလာလှုပ်ရှားရတာအရင်ကတည်းကပိုတင်းကျလာနေတာပါလုံခြုံရေးအတွက်အတားအဆီးတွေများလာကြအောင်ကိုသွားခြင်းတဲ့နေရာရောက်ဖို့လူတွေကိုမင်းပြန်ပြီးသွားရတဲ့အကြောင်းဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကလာလေတဲ့ Alex Williams တို့ဇနီးမောင်နှံကလည်းပြောပါတယ
် Just with the gating the fencing and everything so yeah everybody's trying kind of tell us
gate တွေခြံစည်းရိုးတွေအထက်ထက်ကာထားတာကြောင့်လူတိုင်းကကျွန်တော်တို့ကိုလမ်းညွှန်ပေးကြပါတယ
်ဒါပေမဲ့လူတွေသွားလာဝင်ထွက်မှုတွေကိုထိန်းချုပ်ပြီးရဲတွေအများကြီးချထားတာကိုတွေ့ရတဲ့အတွက်သူတို့အနေနဲ့လုံခြုံမှုရှိတယ်လို့ပိုခံစားရပြီးအလာရက်ကိုလွတ်လပ်စွာဆင်နွှဲခွင့်ရတယ်လို့အများစုကပြောကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောသွားတာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့ Asia Set 7ဂျူရူကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာစီစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်စလုံးပေါင်းတွေကတော့ INTEL SAT 17နဲ့MEASAT3 တို့ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်အခုမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီတောတာရှင်တို့နားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချဲ့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍမှာတော့
ဒီလိုအလုပ်ဟူတရားပြုကိုကျွန်တော်တို့ကလုပ်ခိုင်းတော့မခိုင်းလို့ကျွန်တော်ထပ်ပြီးတာပေါင်းပေါင်းရရခုရတယ်ညှိချပြီးတော့ကောက်ထိုးရတယ်ရောက်ပြီးပေါင်းထုံရတယ်ရောက်ပြီးဒီလို
အေးရခိုင်လက်နဲ့ကင်ဖွဲကဖန်စီခေါ်ဆောင်သွားတဲ့ကင်းတလင်းရွာသား52ဦးတွေက12ဦးတို့ဟာပြီးခဲ့တဲ့ဇွန်လ21ရက်နေ့ညမှာအေးတက်မဟာ3ကနေထွက်ပြေးလွတ်မြောက်လာတာဖြစ်ပါတယ်ထွက်ပြေးလွတ်မြောက်သူတူကပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်ဩစတြေးလျအစိုးရကအကြမ်းဖက်ဆန့်ကျင်ရေးဥပဒေတွေကိုဒီကနေ့မှာပါလီမန်ကိုအစိုးတင်သွင်းသွားဖို့ရှိနေပါတယ်ဒီဥပဒေတွေအရပြည်ပမှာအစွန်းရောက်တွေနဲ့ပေါင်းပြီးတိုက်ခိုက်နေတဲ့ဩစတြေးလျနိုင်ငံသားတွေကိုနိုင်ငံအတွင်းကိုနှစ်နှစ်ပြန်လာခွင့်မပေးဘဲတားမြစ်သွားမှာဖြစ်ပါတယ်။အစိုးရကတော့ဩစတြေးလျနိုင်ငံသားတွေကိုအစွန်းရောက်ဝါဒကနေကာကွယ်ဖို့အတွက်ဒီဥပဒေကိုလိုအပ်တယ်လို့ပြောလိုက်ပြီးဝေဖန်သူတွေကတော့ဒီဥပဒေတွေကနိုင်ငံသားခွင့်ရေးတွေကိုချိုးဖောက်နေတယ်လို့ပြောပါတယ်။ဆစ်ဒနီမြို့ကနေဖီလ်မာဆာသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါရှင်။
ဩစတြေးလျနိုင်ငံရဲ့အကြမ်းဖက်ဆန့်ကျင်ဥပဒေကြမ်းကဗြိတိန်ကဥပဒေကိုအခြေခံဖြစ်ပေါ်လာခဲ့တာဖြစ်ပြီးပြည်ပမှာစစ်သွေးကြောအဖွဲ့အစည်းနဲ့ပေါင်းပြီးတိုက်ခိုက်နေတယ်လို့တန်ကြားရှိတဲ့ဩစတြေးလျနိုင်ငံသားတွေကိုနိုင်ငံတွင်းကိုပြန်မလာနိုင်အောင်ကာကွယ်ဖို့ရည်ရွယ်တာဖြစ်ပါတယ်။ဩစတြေးလျအာဏာပိုင်တွေအနေနဲ့ဒီလူတွေကိုကင်တွယ်ဖို့အစဉ်အသင့်မဖြစ်သေးမဖြစ်သူတို့ရဲ့အန္တရာယ်ရှိတဲ့တွေးခေါ်တွေတိုင်းပြည်တွေယူဆောင်မလာနိုင်အောင်ရပ်တန့်ဖို့အတွက်လုံပိုင်ခွင့်အာဏာအသစ်တွေလိုအပ်တယ်ဆိုပြီးတော့အစိုးရအဖွဲ့ဝန်ကြီးတွေကပြောပါတယ်။ဆိုပြထားတဲ့ဥတွေသိရတော့ဒီလူတွေကိုနိုင်ငံတဲ့ကိုနှစ်နှစ်လောက်ပေးမဝင်တာမျိုးဖြစ်လာနိုင်ပါတယ်ပီတာဒက်တန်ဟာဩစတြေးလျပြည်ထောင်စုဝန်ကြီးဖြစ်ပါတယ
် These people want to do us harm for us we're dealing with people who have now acquired the skill of putting together
အဲ့လူတွေကကျွန်တော်တို့ကိုထိခိုက်သွားအောင်လုပ်ချင်တာပါသူတို့တွေဟာဖောက်ခွဲပစ္စည်းတွေကိုတစားစီတက်ဆင်နိုင်ပြီးတော့ IS အစိုးရတွေနဲ့လည်းတွဲပြီးတော့လုပ်ဖူးကြသလိုကျွန်တော်နိုင်ငံကိုပြန်လာနိုင်တဲ့အခွင့်အရေးလည်းရှိနေပါတယ်ကျွန်တော်တို့ကဒီလိုလူမျိုးတွေနဲ့ရင်ဆိုင်နေရတာဖြစ်ပြီးတော့ကျွန်တော်တို့အနေနဲ့ကိုယ့်နိုင်ငံသားတွေကိုကာကွယ်ဖို့လိုအပ်ပါတယ
်။ဒါမဲ့လည်းဝေဖန်သူတွေကတော့ဒီဥပဒေကြမ်းဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့ပြောပါတယ်။ဩစတြေးလျဥပဒေကောင်စီကတော့ဒီဥပဒေကြမ်းကကမောက်ကမနဲ့အလွန်ရှုပ်ထွေးနေပြီးတော့နိုင်ငံသားတိုင်းဟာအာဏာပိုင်တွေရဲ့ခွင့်ပြုချက်မပါဘဲနိုင်ငံတွင်းကိုပြန်ဝင်ခွင့်ရှိတယ်လို့အခိုင်အမာပြောကြားလိုက်ပါတယ်။ဇင်နီတက်ကူကဥပဒေပါမောက်ခဟယ်လန်အာဗန်ကတော့အစိုးရတွေနဲ့ပေါင်းပြီးနိုင်ငံသားမှာသွားတိုက်နေတဲ့သူတွေကိုပြည်ဝင်ခွင့်မပေးဖို့အစီအစဉ်ကိုဖျက်တင်တယ်လို့ပြောလိုက်ပါတယ်
။ All Australian citizens have a constitutional right to return to Australia without having to obtain a license or a clearance.
Australia နိုင်ငံသားတိုင်းအစိုးရစီကနေခွင့်ပြုချက်တစ်စုံတစ်ရာမယူဘဲနဲ့နိုင်ငံကိုပြန်ပိုင်ခွင့်ကိုဖွဲ့စည်းပုံအခြေခံဥပဒေကပေးထားပါတယ်။ဒါက Australia နိုင်ငံသားဖြစ်မှုရဲ့အခွင့်အရေးတစ်ခုပါ။
အခုတစ်ပတ်အတွင်းလူနှစ်ယောက်ကိုတော့ကျန်းဖတ်သမားတွေနဲ့ပေါင်းပြီးဆစ်ဒနီမြို့မှာပြစ်မှတ်ထားတိုက်ခိုက်တာတွေလှုပ်ဖို့ကြံစီတယ်ဆိုပြီးတော့ဆွဲချက်တင်ခဲ့ပါတယ်။အဲ့ဒီနှစ်ယောက်ကတော့အသက်20ကျော်အရွယ် Redwan Dagger နဲ့ Isaac El Madari ဆိုသူတွေဖြစ်ကြပြီးတော့ Madari ကတော့ Afghanistan နိုင်ငံကိုသွားပြီးအစွန်းရောက်အဖွဲ့တွေနဲ့ပူးပေါင်းဖို့ရှိနေတာပါ။ပြီးခဲ့တဲ့အင်္ဂါနေ့ကဆစ်ဒနီမြို့မှာလုံခြုံရေးတွေကဝင်ရောက်စီးနင်းပြီးတော့သူတို့နှစ်ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒါဟာ2014ခုနှစ်ကစပြီးတော့ Australian နိုင်ငံတွင်းမှာကြီးမားတဲ့တိုက်ခိုက်မှုတွေလှုပ်ဖို့၁၆ခုမြောက်အကြံစီဖြစ်တယ်လို့အာနာပိုင်တွေကပြောကြလိုက်ပါတယ်ခင်ဗျာ
ကိုရရန်နိုင်ပါရှင်အခုတော့မနေ့ခင်းတိုင်းနားဆင်နေကြ EDM 3အင်္ဂလိပ်သင်ကန်းစာတွေကိုဒေါ်လလတန်ကစီစဉ်တင်ဆက်ပေးထားပါရဲ့ရှင်
Degree ne timpya me idiom atong ga ro
shoot your mouth off
phit par de sa long paung ga s h o o t shoot ka pit da di niya ma shoot go o f f off so de wi ban ne twe bi shoot off ka ro pit the lite da bo y o u r yoga tin yi m o u t h mouth ka baza so ro sakwai thung ye dai yai de be ka ro baza kan ni pit the lite da bo ပါစကကနေပြစ်ထည့်လိုက်တဲ့ဆိုရင်ဘာတွေပြစ်နိုင်တယ်လဲဟုတ်ပါတယ်စကလုံးတွေထွက်လာတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေအီဒီယမ်အတိပဲကစကားကိုပြောတင်တာတဲ့ပိုပြီးပြောတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာဘန်စကားမှာတော့အာချောင်းနာလေထွားတာစသဖြင့်အသုံးတွေလို့ဖြစ်ပါတယ်အများအားဖြင့်စကားဆိုတာဟာပြောတင်တာတဲ့ပိုပြောရင်အမှားပါလိမ့်ရှိတာတို့ရရှိများလဲအသိဖြစ်ပါတယ်ဒါကြောင့်မို့ shoot your mouth off က
John, don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
Johnny, mean stocks ma yini myona lai da ngwe dwi be law ya lai de so le chang le lo ma thwa li ne stock ze dwi ha
John, don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
Le long thwa de, le pit de, a chong ne lu pyo chin yin, idiom a thung ya be lu pyo mle.
Shoot your mouth off.
Lu pyo lu ya ba de. E ra ga ro ဒီ ကနေ့ မနေ့ ကျင်းပ ခဲ့တဲ့ idiom အသုံးပဲ ဖြစ် ပါတယ်
ဒေါ်နလ တန် စီစဉ် တင်ဆက် တဲ့ အင်္ဂလိပ် စာ သင်ခန်းစာ အစီအစဉ်ပဲ ဖြစ် ပါတယ် ရှင် VOA မြန်မာ ပိုင်း ရဲ့ ထုတ်လွှင့် ချက် တွေ ကို smartphone တွေ ပေါ်က နေ နားဆင် နိုင် ဖို့ VOA Bamis app ကို download လုပ် ယာယူ နိုင် ပါတယ် Android စနစ် 3 ဖုန်း တွေ ရော iOS စနစ်3 ဖုန်း တွေ အတွက် ပါ VOA Burmese app ရှိ ပါတယ် Android အတွက် ဆိုရင် Google Play App Store မှာ VOA Burmese လို့ ရှာ ပြီး download လုပ်နိုင်သလို iPhone တွေ အတွက် လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာ ပိုင်းက ထုတ်လွှင့် နေတဲ့ အစီအစဉ် တွေ ကို ထုတ်လွှင့် နေ ချိန် မှာ တိုက်ရိုက် နားထောင် လို့ ရသလို သတင်း ဆောင်ပါး တွေ အပတ်စဉ် အစီအစဉ် တွေ ကို လည်း အဆင်ပြေ တဲ့ အချိန် မှာ နားဆင် နိုင်ပါတယ် VOA Burmese app နဲ့ ပတ်သက် လို့ ပို၍ အောင် အကြံ ပြု ခြင်းနဲ့ ဆိုရင် လည်း Burmese@voanews.com ကို email ရေးသား ပေးပို့နိုင်ပါတယ်
VOA American တန်ရဲ့ တောက်ကြနေ မနက် ခင်း season တွေ ကို ဆက်လက် ထုတ်လွှင့် ပေးနေပါတယ် ဒီတစ်ပတ် ကျမ်းမာရေး ကဏ္ဍ မှာ ခါကိုက် ခါနာ ခြင်း အပိုင်း တစ် ကို နားဆင် ရပါမယ် ခါကိုက် ခါနာ တာက ဘာ တွေ ကြောင့် အဓိက ဖြစ် ရ ပြီး ဘယ် လို ကာကွယ် နိုင် မှာမလဲ ဒီ အကြောင်း ကို အယိုး နဲ့ အရေးပေါ် အထူးကု ပါမောက္ခ ဒေါက်တာ မော်မော် ဦး ကို ကိုဝင်းမင်း က မေးမြန်း ထားပါတယ် ရှင်
Okay,
ဇိုးနဲ့ဈေးပေါ်အထူးကိုဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီခါကိုက်ခါနာဖြစ်တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီးခါကိုက်ခါနာဖြစ်တဲ့လူနာတွေကတော့ကျွန်တော်တို့အထူးအစည်းအဝေးတွေရောအပြင်အစည်းအဝေးတွေရောမှာအပြများဆုံးနဲ့မှာပါပါတယ်ကျွန်တော်တို့သူရကခုခေတ်
lifestyle ပေါ့နော် နေပုံ ထိုင်ပုံ နဲ့ ပတ်သက် တယ် ဆိုတော့
ဘလို့မျိုးအချက်တွေကြောင့်အဓိကဖြစ်ရတယ်ဆရာ။ဒီကတော့သူကခါယိုးရဲ့တိဆောက်ထားပုံပါလေ။သူကဟိုဥကောင်းကွန်ယိုးကြီးရဲ့အောက်ကနေစပြီးတော့မြင်းညောင်ယိုးဒီခါယိုးအရှိကြီးပြန်။ခါယိုးအရှိကြီးမှာကျိုးယိုးစစ်ကသုံးသက်နှစ်သုံးခုရှိ။သူတို့ကျင်းတော့ခါရဲ့ခါနာဖြစ်တဲ့လူတွေကခါရဲ့အောက်ပိုင်းတပခါရဲ့အပေါ်ဘက်မှာခါကိတ်ခါနာဖြစ်တာပုံများတယ်။သူတိုင်းတိုင်းကတော့သူ့ရဲ့တန်တန်တစ တစ်ခုကကျတော့အသက်အရွယ်တပြေးတပြေးနဲ့ကြီးမားလာတော့တစ်လျှောက်လုံးသုံးလာတဲ့ဂျန်နီရဲ့ကြောင့်အများကြီးတော့ဖြစ်လိဖြစ်တာရှိရတယ်။ဒီပုံတိုင်းပုံရင်အလုတ်ကန်ရဲ့ဆိုတဲ့ထဲမှာအထူးသဖြင့်တော့အထိုင်များတဲ့ကျွန်တော်အခုခေတ်ပေါ့လေအခုခေတ်ဆိုတာထိုင်ပြီးတော့လုံးလို့ရတဲ့လူတွေတော်တော်များများမှလည်းခိုင်းခါနာဖြစ်လာတယ်လို့ တို့ manual work တွေပေါ့တကယ်တော့ပစ္စည်းတွေမားတာတော့ပစ္စည်းတွေတင်ရတာဒီလိုလူတွေမှလည်းသူကအဖြစ်များတယ်သူကတော့ယောက်ျားပစ္စည်းမိန်းမဖြစ်ဖြစ်အသက်30 40ကျော်လာပြီဆိုရင်သူကတောက်လျှောက်အသုံးပြုလာတဲ့ခါရဲ့ဒီလှုပ်ရှားမှုတွေကသားတွေရဲ့တင်းပြီးတော့ကသားတွေတရားရတာတွေဒီလိုမျိုးတွေကြောင့်ခက်ခါနာပိုဖြစ်များလာတာကိုတွေ့ရ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဖြစ်တာကိုကာကွယ်နိုင်ဖို့အတွက်ပေါ့နော်ပထမဆုံးဖြစ်တဲ့ဒီနေပုံထိုင်ပုံထိုင်တာနဲ့ပတ်သက်လို့ဆရာကြီးအဲ့ဒါနဲ့ပတ်သက်ပြီးတော့ဘာကြောင့်ဖြစ်ရလဲဘယ်လိုကာကွယ်နိုင်လဲဆိုတာကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းခါလိကနာပြရခြင်းချောင်းရဲတော့သူကဒီကျိုးယိုးမှာကျိုးယိုးအစ်စ်လေးရှိတယ်ကျိုးယိုးအစ်စ်လေးရဲ့ကြားထဲမှာစိတ်ပိုက်တစ်စင်းနဲ့ပြီးမိတာကိုသူကထိန်းထားပေးတဲ့အရေးကလေးတွေရှိတယ်ပြီးမှကြွက်သားတွေရှိတယ်မဟုတ်ဘူးခါလိကနာနဲ့အတူတူတွဲပြီးတော့ပါလာတာကသူကဒီကျိုးယိုးဆိုတာကကျိုးယိုးတစ်ခုလည်းမဟုတ်ဘူးလေကျိုးရဲ့အတွင်းနဲ့မအာယုံကျော်မကြီးရှိတယ်။အဲ့ဒီအာယုံကျော်မကြီးနဲ့အတူတူဘေးကနေပြီးတော့ထွက်နေတယ်။အာယုံကျော်လေးတွေကကျိုးရဲ့ကြားထဲကနေထွက်တယ်။ဒါကြောင့်မလို့ခက်ခိုက်ခါနာတဲ့လူတွေကခါခိုက်ခါနာကြာလာရင်ဒီဘေးကအာယုံကျော်တွေပြီးတဲ့သူတပြည့်တော့အရက်ထဲမှာပြောရင်တော့အကျော်ညက်တဲ့အကျော်ညက်တဲ့ဒါတွေကတဖြည်းဖြည်းနဲ့တွဲလာတယ်လားဘောနော်။တကယ်တော့ခက်ခိုက်ခါနာယောဂကလူမှာပို့ပြီးတော့ဖြစ်နေတယ်ဘာလို့လဲဆိုတော့လူကမတက်ရက်ပြီးတော့နေရတဲ့လူတွေဖြစ်တယ်နော်။မတက်ရက်တော့ကျိုးရိုးတွေကစင်နာကြည့်လိုက်ရင်ဒီလိုရက်နေမယ်ထိုင်နေမယ်ဆိုရင်ကျိုးရိုးတွေကအပေါ်ကျိုးရိုးတွေကနေအောက်ကျိုးရိုးတွေကိုတပြေးတပြေးနဲ့ပြီးတယ်။သလိပ်ဆန်တွေလိုမျိုးလေးဘက်သွားတဲ့သလိပ်ဆန်တွေမှာဆိုရင်ဒီခါခိုက်ခါနာဆိုတော့တို့ရှိမှမရှိဘူး။ဟိုကကျိုးရိုးတွေကဒီရေပြင်ညီတိုင်းသွားပြီးတစ်ခုပေါ်တစ်ခုမထပ်ဘူး။လူတို့ဒီလိုမမတ်ရက်နိုင်တဲ့မြောက်တို့ဒီလိုလူမျိုးတွေပုံသဏ္ဍာန်မျိုးတွေမှာပဲခါခိုက်ခါနာဒီလိုဖြစ်နိုင်တယ်မဟုတ်လား။ဖြစ်နိုင်တော့အခုတစ်ပြေးတော့သူကမတက်ရက်နေရင်ခန္ဓာကိုယ်ရဲ့ body weight ကဒီကျိုးရိုးကနေတစ်ဆင့်တစ်ပဆုံရိုးကိုရောက်ပြီးခြေောက်ရိုးတွေကနေဟိုအောက်ကိုရောက်သွားတာဆိုတဲ့ဘောတော့အင်္ဂလိပ်လိုပြောရင် weight transmission ပေါ့နော်ဒါကြောင့်ဒီညောင်းခါရိုးပေါ်မှာဒဏ်တိတ်မပြေထိုင်တာများလိုက်တဲ့အခါကျရင်သူကအောက်ကထိုင်ထားတဲ့ကလထိုင်ပေါ်မှာခြေောက်တွေကလွတ်ပြီးတော့ထိုင်နေဆိုရင်ကိုဆိုးတယ်ခြေောက်နဲ့လွတ်ပြီးထိုင်တဲ့အခါကျတော့အပေါ်ကနေပြီးတော့ကျိုးရိုးတွေကတောက်လျှောက်ပြိနေတဲ့ကျကျိုးရိုးတွေအောက်ဆုံးဖြစ်တဲ့ကျိုးရိုးခါရိုးစစ်နံပါတ်3345ရှိဟိုအောက်က4တို့5တို့အဲ့ညမှာတိုင်ပြီးဆုံးသွားဖြစ်တော့ကျိုးရွားကိုယ့်ရဲ့ life style ဆိုတာကထိုင်ပြီးလှုပ်လှုပ်ရတဲ့အလုပ်တွေမှဆိုရင်တိတိကျကျထိုင်တတ်ဖို့လို
ဟုတ်ကဲ့ဆရာအဲ့တော့ဟိုဘလိုထိုင်တဲ့နေဆိုတာကိုအသေးစိတ်ရှင်းပြပေးပါလားဆရာကြီ
းအကြာကြီးထိုင်ရမယ်ဆိုရင်ဥမာအကြာကြီးထိုင်ရတယ်ဆိုတာကတနာကြီးနဲ့ကြော်ပြီးတော့ထိုင်ရမယ်အစည်းအဝေးလုပ်ရမယ်ကွန်ပျူတာလုပ်ရမယ်နောက်တော့ရုံးမှာထိုင်ပြီးလှုပ်လှုပ်ဒီလိုလုပ်တဲ့အခါမျိုးကျကိုထိုင်တဲ့ကလထိုင်ရအစားတိတိကျကျရိုးရမယ်တိုင်းဟိုခန်းနာတာကိုကာကွယ်ဖို့တော့ကလထိုင်ကဆိုဖာလိုမျိုးကပ်ပြပြပါတာရှိရမယ်ကျိုးမီပါမယ်ကျောင်းမီမှာပါတဲ့ခွေးချေလိုဟာမျိုးနဲ့ထိုင်ရင်ပို့ပြီးတော့ခက်ခဲခါနာပို့ဖြစ်နေတကယ်လို့မြတ်ကသက်သားတွေတင်းတက်တဲ့ခါနာတက်တဲ့ဟာမျိုးရှိတယ်ဆိုရင်ထိုင်ကုန်ကျောင်းမီနဲ့ကိုယ့်ရဲ့ကြောရဲ့ကြားထဲမှာခေါင်းပပဖြစ်ဖြစ်ခုခုပေါ်ကပ်ပြုတ်ပြော့ရတခုခုထားဖို့တူတယ်ဒါအထိုင်မှုထိုင်နေနောက်တစ်ခုကျတော့ကလထိုင်နဲ့ထိုင်မယ်ဆိုရင်အဲ့ဒီကလထိုင်ကိုကိုယ့်ရဲ့တွဲလုံးချလာတဲ့ခြေောက်ကကြက်မြင့်နဲ့ထိပြီးထိုင်တယ်ကြက်မြင့်နဲ့မထိဘဲနဲ့တနည်းအားဟိုတင်ထားတာတို့တနည်းအားဟိုဆွတ်ထားတာတို့ကျောက်ကိုလွတ်ထားပြီးလွှဲနေတာမျိုးကခါပေါ်မှာပို့ပြီးတော့တံပိစေ
ဟုတ်ကဲ့ဆရာအဲ့တော့ဒီထိုင်တာနဲ့ပတ်သက်ပြီးတော့နောက်ထပ်ရောကာကွယ်ဖို့လိုတဲ့အနေအထားတွေရှိသေးလားဆရာကြီ
းကားမောင်းမယ်ကားစီးမယ်ဆိုရင်လည်းကားရဲ့ကျိုးမီရထိုင်ကုန်ကျိုးမီရတကယ်တော့ခက်မှတ်မှတ်နဲ့ကျိုးမှာကပ်ပြီးတော့ဒီလိုမျိုးကျိုးရိုးရဲ့ပုံသဏ္ဍာန်တိုင်းထောင်ထားတာပိုကောင်းတယ်ခဲကျင်လည်းအပြည့်လဲထောင်ကျင်လည်းအပြည့်ထောင်ပြီးမှခက်ဆောင်ဆောင်နဲ့ကားထိုင်နိုင်ကုန်ရဲ့ကျိုးမီကိုဆောင်ဆောင်နဲ့နေရင်ခါနာတာပို့ပြီးတော့ဆိုးတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီခါကြိုက်ခါနာတာကိုအဓိကဖြစ်စေတဲ့နောက်အကြောင်းရင်းတစ်ခုဖြစ်တဲ့အလေးပင်မတာနဲ့ပတ်သက်လို့ပါဆရာကြီ
းလေးပင်မမယ်ဆိုရင်ဟိုလေးပင်ကိုကုန်းပြီးတော့ခါကြီးကိုကုန်းပြီးတော့အောက်ကိုလှမ်းဆွဲရင်ဒါခါနာတဲ့အဲ့ကျတော့တကယ်လို့လေးတဲ့ပစ္စည်းတစ်ခုကိုမမယ်ဆိုရင်ဒီရင်တို့ဒူးကိုကိုင်ပြီးတော့ထိုင်ချာလက်ရဲ့အောက်ကိုသုံးပြီးတော့ပစ္စည်းကိုမဒါမျိုးပေါ့နော်ဒါမျိုးဆိုရင်ခါကိုချောင်းချောင်းထားပြီးတော့မမယ်ဆိုရင်သူကခါကြိုက်ခါနာမဖြစ်နိုင်ဘူးဒီလိုဆိုရင်ဒါတိမျိုးကြတော့ကိုတကယ်လို့များဒီလုတ်တွေက heavy weight ဒီလိုမျိုးကျွန်တော်တို့ heavy chalk တွေတကယ်လို့မလုံမဖြစ်လုံးရတော့မယ်ဆိုရင်ဒီရဲ့လက်မောင်းရဲ့ချက်သားတွေပါဒီလိုတကုန်းမျိုးဒါမျိုးတွေအသုံးပြုရမှာပေါ့နော်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကာကွယ်နိုင်ဖို့အတွက်လုတ်တင်တာတွေရှိသလားဆရာ
နောက်တိမျိုးကြတော့လေ့ကျင့်ခန်းပုံမှန်လုပ်ပေးတာချိုးယိုးရဲ့ဘီးမှာသူကချက်သားတွေရှိအဲ့ဒီချက်သားတွေကထိုင်နေရနေထတာတို့လှုပ်ရှားတာတို့အိတ်နေရနေထတာတို့လှုပ်ရှားတာတို့အချင်းကြိုက်မခါခဏကူမှာနှုတ်နေရင်ဘယ်အချိန်မှသူကျိုးရိုးရပါနေရတယ်ဒီစီပဲကုန်းကုန်းချောင်းမဲသူတို့ချမိမဲစားစားဘလိုပဲလို့ထိုင်မဲတိုင်းကျိုးရိုးရလှူရှားမှုတွေပါနေရတယ်ဘေးနားချွတ်သားတွေတို့ကအေးမနေအောင်လေနောက်တစ်ခုကျတော့တခုခုလှူရှားမှု ပြုတ်လုတော့မယ်အားကစားလုတော့မယ်ဒါမှမဟုတ်လေကိုယ့်ရဲ့အလုပ်တစ်ခုခုလုတော့မယ်ခါးလိချင်းငယ်ကိုပေးဆန့်ကုန်းပါဒီလိုသဘောမျိုးနဲ့ခါးလိချက်သားလျှော့ပြီးတော့မှလုပ်ရင်ချက်သားတွေပြဲတာတို့ချက်သားတွေမှာသွေးကြီးဥတာတို့ချက်သားတွေနာတော့တင်းသွားတာတို့ဒီလိုမျိုးတွေမဖြစ်ရင်လည်းခိုင်းခါနာကာကွယ်ထားလို့ရတယ်နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ခါကိုက်ခါနာဖြစ်ရတဲ့အကြောင်းရင်းနေနဲ့ဘယ်လိုကာကွယ်နိုင်မှသလဲဆိုတာကိုအယိုးနဲ့အရေးပေါ်အထူးကပမောက္ခဒေါက်တာမိုမိုဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာကိုနားဆင်ခဲ့ကြရပါရှင်။အခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလှကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်။ပတ်စဉ်တင်ဆက်သွားမယ်တန်းရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တန်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာစစ်တပ်စစ်ကြောရေးတွေမှာတည်ဆုံသွားကြတဲ့ရခိုင်ပြည်သူတွေအတွက်ရခိုင်လူငယ်တချို့ကလည်းတရားမျှတမှုရရှိဖို့တောင်းဆိုခဲ့ကြပါတယ်။ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာတပ်မတော်ထိန်းချုပ်ရာနေနေမှာဗိမ်းဆိုင်ပြိုထုတ်လုပ်မှုအများဆုံးဖြစ်တယ်လို့ KIO ကလည်းထုတ်ပြန်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ကတက်ကအတုံးမပြူတော့တဲ့ဘိုးဘွားပိုင်မျိုးတွေကိုရွာသားတွေထံပြန်လဲဆွတ်လုပေးဖို့နေမြေခံတက်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။အေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကနေဖမ်းဆီးသွားပြီးစစ်ကြောရေးတွေမှာတည်ဆုံသွားကြတဲ့ရခိုင်ပြည်သူတွေအတွက်စစ်တွေမြို့မှာရခိုင်လူငယ်တချို့က performance ပြပြီးတရားမျှတမှုရဖို့တောင်းဆိုလိုက်ပါတယ်။အဲ့ဒီတောင်းဆိုမှုကိုဇူလိုင်လ၂ရက်နေ့နေ့လယ်ပိုင်းကစစ်တွေမြို့ဥဥတ္တမပန်းချံမှာစစ်ကြောရေးမှာတည်ဆုံသွားတဲ့အယက်သားပြည်သူတွေအတွက်တရားမျှတမှုကိုအလိုရှိသည်အယက်သားပြည်သူတွေကိုပြစ်မှတ်ထားတပ်ဖြတ်တာတွေရက်မတရားဖမ်းဆီးချုပ်နှောင်နှိပ်စက်ခြင်းချက်ချင်းရက်စတဲ့စာသားတွေကင်ပြီးတနအိခန့်အကြာတောင်းဆိုခဲ့ကြတာပါအခုလိုတောင်းဆိုရတာဟာရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်နေတဲ့အခြေအနေမှန်တွေကိုသက်ဆိုင်သူတွေသိအောင်လုပ်ရတာဖြစ်တယ်လို့တောင်းဆိုရမှာပါဝင်သူတဦးဖြစ်သူကိုတန်းလာကပြောပါတယ်ရခိုင်ပြည်အတွင်းမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်တွေအကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့် AA တပ်ဖွဲ့ဝင်တွေလိုတန်တရားနဲ့စစ်တပ်ကဖမ်းဆီးသွားပြီးစစ်ကြောရေးစခန်းတွေမှာရိုက်နှက်စစ်ဆေးမှုတွေကြောင့်ရခိုင်ဒေသခံ14ဦးသေဆုံးမှုတွေဖြစ်ပွားခဲ့ပါတယ်
။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွင်တပ်မတော်ရဲ့ထိန်းချုပ်ရာနေမြေထဲမှာဗိမ်းဆိုင်ပြိုထုတ်လွှတ်မှုအများဆုံးဖြစ်တယ်လို့ကချင်လွတ်လပ်ရေးဖွဲ့ KIU ရဲ့မူရေးစေဝါကင်းစင်ရေးကော်မတီကနေဇွန်လ26ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။ကချင်ပြည်နယ်မှာဘိန်းကင်း 6,918 ဒရမ 23 ဟက်တာ၊ရှမ်းပြည်နယ်မြောက်ပိုင်းမှာ 3,192 ဒရမ 4 ဟက်တာရှိနေပြီးဒီဘိန်းဆိုင်ခင်းတွေဟာတပ်မတော်ပြည်သူ့စစ်တပ်ဖွဲ့တွေနဲ့နေကြာဆောက်တပ်ဖွဲ့တွေထိန်းချုပ်ရာနေရာတွေမှာစိုက်ပျိုးထုတ်လုပ်နေတယ်လို့ UNODC ရဲ့ထုတ်ပြန်ချက်သက်နှစ်ဆရှိနေတယ်လို့ KIU သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ပူကပြောပါတယ်တမရတရေမှပြန်ရရေးဖို့အတွင်းရင်မှုဘုံမှုချုပ်စော်မင်းထွန်းကတော့အစိုးရထိန်းချုပ်ရာဒေသတွေမှာဘိန်းဆိုင်ပြိုးခြင်းမရှိပဲတိုင်းတလက်နိုင်ငံဖွဲ့တွေကလည်းအတွင်ပြောင်းလာတဲ့ပြည်သူစစ်တွေမှာဘိန်းဆိုင်ပြိုးမှုများတာဖြစ်နိုင်ကြောင်းသတင်းမီဒီယာတွေကိုဖြေဆိုထားပါတယ်
ကချင်ပြည်နယ်တနိုင်းဒေသမှာပရင်လက်လုတ်လက်စားလုတ်ကွက်တွေကိုပြန်လည်လုတ်ကင်ခွင့်ပေးဖို့ဒေသခံတွေကပြည်ထောင်စုအစိုးရကိုတောင်းဆိုထားရမှာလုတ်ကွက်ဧကပေါင်း 9,000 နီးပါးကိုပြည်နယ်အစိုးရကနေမကြမီချထားပေးမယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်အစိုးရကနေပရင်လုတ်ပိုင်ခွင့်ချထားပေးပေမဲ့ပရင်ထွက်ရှိတဲ့နေရာအများစုဟာ KIA ထိန်းချုပ်နယ်မြေမှာရှိနေတဲ့အတွက်ဒေသမတည်ငြိမ်ရင်တူးဖော်ထုတ်လုပ်သူတွေအတွက်လုံခြုံရေးစိုးရိမ်နေရတယ်လို့ပရင်တူးဖော်ရေးလုတ်သားကိုပရမိုင်ကဆိုပါတယ်မြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့တိုက်ပွဲတွေကြောင့်2018အစပိုင်းကစပြီးပရင်တူးဖော်ခွင့်ကိုအစိုးရတပ်မတော်ကနေပိတ်ပင်ထားခဲ့ပြီးတိုက်ပွဲတွေကြောင့်မော်တွင်းရှိရာရွာသားတွေအပါအဝင်မော်လုတ်သားတွေလည်းတိမ်းရှောင်နေရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒီဘောမြို့နယ်နှမ်းမချောင်းပေါ်မှာရေအား230စောက်ဖို့စီစဉ်နေတဲ့ကုမ္ပဏီကိုလူမရှိကြောင်းဒေသခံတွေကစန့်ကျင်ကောက်ွက်လိုက်ပါတယ်။နှမ်းမအုပ်စုနှမ်းမချောင်းတို့ပြီးဝမ်ဆိုင်လျံဒေသခံတွေကလည်းဇွန်လ13ရက်နေ့ကကောက်ွက်ခဲ့ကြတာပါ။တကယ်လို့နှမ်းမချောင်း30တိစောက်မယ်ဆိုရင် စီမံကိန်းအောက်ကချောင်းပြေးလျှောက်ကြီးမပေါင်း30 40 လောက်ကရွာသားတွေထိခိုက်နစ်နာမှုတွေရှိမှဖြစ်တာကြောင့်အလိုမရှိတာဖြစ်ကြောင်းဥဆောင်လူငယ်ဆိုင်သိမ့်မြက်ကပြောပါတယ်အခုလိုစာတီစားဖို့စီစဉ်နေတာဟာ Uni Energy ဆိုတဲ့ကုမ္ပဏီဖြစ်ပြီးအစိုးရစီကခွင့်ပြုချက်ကြလို့လှုပ်တာဖြစ်ကြောင်းပြောပေမဲ့တဘာဝထိခိုက်မှုဆန်းစစ်လေ့လာခြင်းမပြုခဲ့ဘူးလို့ရွာသားတွေကပြောပါတယ
်။ဇူလိုင်လ၂ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်မွန်ပြည်နယ်လွတ်တော်အရေးပေါ်အစည်းအဝေးမှာမွန်ပြည်နယ်အစိုးရအဖွဲ့မှလူဝေမှုကြီးကြပ်ရေးနယ်လူဆွမ်းအားအရင်မြင့်ဝင်ကြီးဌာနအသစ်တစ်ခုကိုတို့ချက်ဖွဲ့စည်းသွားမှာဖြစ်ပြီးဝင်ကြီးနေရာအတွက်ဘသူကိုခန့်အပ်တာဝန်ပေးမယ်ဆိုတာကိုတော့ထုတ်ဖော်ပြောကြားတာမရှိသေးပါဘူးမွန်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကအစိုးရသက်တမ်းကုန်ခန်းဤကလမှာဝင်ကြီးဌာနတိုးချဲ့တာဟာအချိန်အရနည်းနေပြီးတက်လာတဲ့ဝင်ကြီးအနေနဲ့အလုတ်တာဝန်ကိုလစ်လိုက်ရင်းနဲ့သက်တမ်းကုန်သွားမှာမလို့အလုတ်မဖြစ်နိုင်ဘူးလို့ဆိုပါတယ်တိုင်းနယ်ပြည်နယ်တွေမှာလူဝေမှုကြီးကြပ်ရေးနဲ့လူဆွမ်းအားအရင်မြေဝင်ကြီးဌာနတွေတိုးချဲ့ဖွဲ့စည်းလက်ချင်းအပြင်မတ်ပုံတင်တဲ့တကောင်စီရင်ပြဿနာတွေကိုမမှန်ကန်ကန်နဲ့ထိထိရောက်ရောက်ဆောင်ရွက်ပေးနိုင်မှာဖြစ်ပြီးရွေးကောက်ပွဲမှာလည်းမဲပေးပိုင်ခွင့်ရရှိနိုင်ရေးဆောင်ရွက်ပေးနိုင်မယ်လို့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအစိုးရစစ်တပ်ကလည်းနှစ်20ကြော်ကြာသိမ်းဆည်းထားတဲ့မြေယာတွေပြန်လည်ရရှိဖို့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ကတောင်သူလယ်သမားတွေဆန္ဒပြဖို့စုရုံးနေချိန်မှာရမခတူတိုင်းမှုကနေဆန္ဒမပြဖို့အတွက်မေတ္တာရပ်ခံခဲ့ပြီးသက်သိမ်းမြေတွေပြန်လည်ဆွလွတ်နိုင်ရေးသက်ဆိုင်ရာအစဉ်အဆက်စီကိုတရားဝင်တင်ပြသွားမယ်လို့ပြောဆိုခဲ့ပါတယ်အသေးစိတ်ကိုသိရအောင်နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးသွားမှာပါ
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ခင်းနင်းခခမ်းမြွာသားတွေရဲ့ဘိုးဘွားပိုင်မြေဧက1000ကျော်အနက်တက်ကအသုံးမပြုတော့တဲ့ရွာနာကမြေဧက50လောက်ကိုရွာသားတွေထံပြန်လည်ဆွတ်လွတ်ပေးဖို့ခင်းနင်းမြွာသားအင်အား300လောက်ကဇွန်လ23ရက်နေ့ကဆန္ဒထုတ်ဖော်ဖို့စုဝေးရမှာအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်တုတိုင်းမှုကဝင်ရောက်တားမြစ်မိတ္တရခံခဲ့တာဖြစ်ပါတယ်ခင်းနင်းမြွာကတောင်တူလေသမားခေါင်းဆောင်လုံခမ်းကော်ကရှမ်းပါသားနဲ့အခုလိုပြောပါတယ်
ဟုတ်ကဲ့ယင်းအန်အန်ကိုပန်ဆောက်ထုတ်မနိုင်တဲ့ဟုတ်ကဲ့ယင်းအန်ကတည်းဟုတ်
ကဲ့ကျွန်တော်တို့ဒီလိုစုယုံရတဲ့ရည်ရချက်ကမြေယာပြန်လည်ရရှိဖို့လမ်းလျှောက်စံတာပြဖို့ဖြစ်ပါတယ်ဒါမဲ့အခြေအနေကတမျိုးပြောင်းသွားတယ်တူတိုင်းမှုကိုယ်တိုင်လာပြီးတော့တောင်းဆိုတယ်ကျွန်တော်တို့လမ်းလျှောက်စံတာပြခြင်းမလုပ်ရင်ဒူကိုယ်တိုင်မြေယာပြဿနာတွေကိုကွင်းဆင်းဆောင်ရွက်ပေးမယ်တောင်သူတွေဖြစ်ချင်တာတွေကိုဆွေးနွေးကြမယ်လို့ပြောတယ်ကျွန်တော်တို့အနေနဲ့စံတာပြတာရက်တန်းလိုက်တာနောက်ဆုတ်လိုက်တာတော့မဟုတ်ဘူးခဏရက်ကြည့်ထားတာပါ
ယမခတုတိုင်းမှုကနေဝင်ရောက်မြစ်တန်ရက်ခံပြီးနောက်ပိုင်းဇွန်လ25ရက်နေ့မှာယမခစစ်တမ်းရုံးမှာအမျိုးသားလွတ်တော်ကိုယ်စားလှယ်ခင်းနင်းခခမ်းယွာတောင်တူလေတမားတွေနဲ့ဒုတိုင်းမှုတို့နဲ့တွေ့ဆုံခဲ့ကြပါတယ်တွေ့ဆုံပွဲမှာပါဝင်တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လျန်ခမ်းကအခုလိုပြောပါတယ
်တောင်တူလေတမားများနဲ့ဒုတိုင်းမှုတွေ့ဆုံချက်ရချင်းဟာပေါ့လေပနမယုံကြည်မှုတိစောက်ချင်းဖြစ်ပါတယ်လို့လည်းပြောပါတယ်ပေါ့နော်ဒုတိုင်းမှုကြီးကတော့ပြောရတာတော့ဒါတို့ဆောင်ရွက်နေပါတယ်ပေါ့နော်ဒါပေမဲ့မြေကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်တူတိုင်းမှုအနေနဲ့ကရောတိုင်းမှုအနေနဲ့ကရောပေါ့နော်ဆုံးဖြတ်ချက်တစုံတရာပေးလို့မရပါဘူးပေါ့နော်တို့ကအောက်ခြေမှာရှိနေတဲ့အခြေအနေတွေအားလုံးကိုလေ့လာတွေးရှိချက်တွေကိုရေးသားပြီးမှပဲတက်ဆိုင်ရာပေါ့အပေါ်ကိုနော်တက်ဆိုင်ရာကကကြီးတို့၎င်းနော်တက်ဆိုင်ရာတမတော်ကကွေဦးစိတ်ချုပ်ထံတို့၎င်းတို့ကအချင်းခံပို့ပေးဖို့ရှိပါတယ်ပေါ့
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ခင်းနင်းခခမ်းရွာသားတွေရဲ့ဘိုးဘွားစင်ဆက်စိုက်ပျိုးလုပ်ကင်စားတောက်တဲ့မြေတွေကိုအမတ်နှစ်လေးနှစ်လက်နက်ခဲရန်တက်အမတ်ခွန်ဆက်တွေရေးတက်တပ်တမ်းမိသားစုများပြန်လည်နေရာချထားရေးစခန်းအမတ်ရှစ်လက်ကျင်ရေးကျောင်းတို့ကနေ1992ခုနှစ်ကစပြီးဧက1000နီးပါးသိမ်းဆည်းထားတာယနေ့အထိပဲဖြစ်ပါတယ်ဒိရခါလယ်သမားတွေဟာမြေယာပြန်လည်ဆွတ်လွတ်ပေးဖို့အချိန်ချင်းတောင်းဆိုခဲ့ပေမဲ့တက်ကပြန်လည်ဆွတ်လွတ်မပေးတာကြောင့်ပြီးခဲ့တဲ့ဧပြီလမှာပထမအကြိမ်ဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ
်ဆက်ပြီးတော့ရခိုင်တပ်မတော် AA ကနေဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုဖမ်းဆီးခေါ်ဆောင်သွားတဲ့ချင်းပြည်နယ်ပလဝမြို့နယ်ကင်းတလင်းကျေးရွာသား52ဦးတည်းကရွာသား12ဦးဟာမကြသေးခင်ရက်ပိုင်းက AA တပ်စခန်းကနေထွက်ပြေးလွတ်မြောက်ခဲ့ကြပါတယ်သူတို့ဘလို့လွတ်မြောက်လာကြသလဲ AA တပ်စခန်းမှာဘလို့နေထိုင်ကြရသလဲဆိုတာကိုကိုရောဘတ်ကစူးစီးထားပြီးတော့နိုင်ကုန်းအိမ်ကတင်ဆက်ပေးထားပါတယ်
ယခိုင်တမတော်ကနေဖမ်းဆီးခေါ်ဆောင်သွားတဲ့ချင်းမီနယ်ပလဝါမြို့နယ်ကင်းသလင်းရွာ52ဦးထဲက12ဦးတို့ဟာပြီးခဲ့တဲ့ဇွန်လ23ရက်နေ့ညမှာအေအေယခိုင်တမတော်တပ်မတော်ကနေထွက်ပြေးလွတ်မြောက်လာတာဖြစ်တယ်လို့ထွက်ပြေးလွတ်မြောက်လာသူကပြောပါတယ်
ကျွန်တော်တို့ထွက်ပြေးလာတာကလေချင်းတဲ့ရဲမျိုးတောက်ချောင်ကြီးရမှုတအားရော်တယ်ရော်တဲ့အခါမှာကျွန်တော်တို့ရော်ဒီရော်သားတွေကရော်ကိုမထွက်ပြေးနိုင်အောင်သူတို့ကကင်းကြောက်နေတယ်ကျွန်တော်တို့ကရှင်းနိုင်မှုချုပ်သေးမှထွက်ပြေးတော့ဒီတောင်မှမိုးနေမရောက်တော့
ကင်းသလင်းရွာသား52ဦးတို့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကရခိုင်တပ်မတော်အေအေကနေဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုခေါ်ဆောင်သွားပြီးတပ်မ3စခန်းမှာ9လကြာနေလာခဲ့ရပါတယ်။အခုလူမျိုးလာသူ12ဦးထဲမှာအမျိုးသား3ဦး၊မျိုးသမီး3ဦးနဲ့သက်33နှစ်အောက်ကလေးငယ်6ဦးပါဝင်ပြီးပလဝါမြို့နယ်မိစာကြီးရွာစစ်ဆောင်စခန်းကိုဇွန်လ26ရက်နေ့ကရောက်ရှိခဲ့တာဖြစ်ပါတယ်။အေအေသက်စခန်းမှာနေထိုင်ရစဉ်ကသူတို့ခိုင်းတဲ့အလုပ်ဟုသမျှကိုလုပ်ပေးနေရတယ်လို့ထွေပြေးလူမျိုးလာသူတွေကပြောပါတယ
်။ဒီဖော်ကြီးမြတ်ကအေအေကျမ်းတော်ဒီကသူတို့ကအတိအဓမ္မခေါ်ပြီးတော့ကျွန်တော်တို့ကိုငားလာတိုင်းတိုင်းချီသူတို့ကျွန်တော်တို့ကသူတို့အလုပ်ဟုတရားပြုကိုကျွန်တော်တို့ကလုပ်ခိုင်းတော့မခိုင်းလို့ကျွန်တော်တို့ထွက်ပြေးတာ။ပေါင်းပေါင်းရခုရတယ်။ဒီရှုပြီးတော့ကောက်ထုတ်ရတယ်။နောက်ပြီးပေါင်းထုတ်ရတယ်။နောက်ပြီးသူတို့အိမ်ကိုလုံးကျရတယ်။ရည်ခါတွေကိုထက်ရတယ်။
အခုလက်ရှိမှာကင်းသလင်းရွာသား39ဦးဟာအေအေတပ်မှသုံးစခန်းမှာကြာရှိနေသေးပြီးသူတို့အထက်ကမျိုးရမီသူကတော့ဆုံးမသွားပြီလို့ဆိုပါတယ်။အေအေဘက်ကတော့ကင်းသလင်းရွာသားတွေကိုဖမ်းဆီးသွားတာမဟုတ်ပဲ၎င်းတို့ရဲ့ဆန္ဒအရဘင်္ဂလားနယ်စပ်ဘက်ကိုကူညီပို့ဆောင်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။မြန်မာတပ်မတော်နဲ့အေအေတပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ချင်းမီနယ်ပလဝါမြို့နယ်မှာစစ်ဘေးရှောင်ပြည်သူတွေတိုးလာမှုအေအေတပ်ဖွဲ့ကလည်းကင်းသလင်းရွာသားတွေကိုဖမ်းဆီးမှုစတဲ့ကိစ္စနဲ့ပတ်သက်ပြီးချင်းလူမျိုးတွေကလည်းလာမယ့်ဇူလိုင်လ23ရက်နေ့ရန်ကုန်မြို့မှာစံသဖော်ထုတ်သွားဖို့အစီအစဉ်နေပါတယ
်။အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
မြန်မာစစ်တပ်ကဖမ်းဆီးသွားပြီးစစ်ကြောရေးတွေမှာတည်ဆုံသွားကြတဲ့ရခိုင်ပြည်သူတွေအတွက်စစ်တွေမြို့မှာရခိုင်လူငယ်တချို့ကနေတရားမျှတမှုရရှိဖို့တောင်းဆိုခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းတပ်မတော်ရဲ့ထိန်းချုပ်ရာနယ်မြေတွေထဲမှာဘိန်းဆိုင်ပြိုထုတ်လုပ်မှုအများဆုံးဖြစ်တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကနေထုတ်ပြန်ခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။နေဆက်ဒေသတိုင်းရင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီမှာပဲရပ်ပြစီရှင်။ခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်
။ American Piranha 243ချိန်မြောက်လွတ်လပ်ရေးနေ့ကိုဇူလိုင်လ4ရက်ကျက်တပရီနေ့ကနိုင်ငံတော်ဝန်မီရှူမီပန်းတွေမိသားစုတင်ငယ်ချင်းတွေဆွေးဝေးဆောင်စည်းပြီးဆင်နွှဲကြသလို American သမ္မတ Donald Trump ကတော့အစင်လာကနေခွဲထွက်ပြီးညနေ4နာရီခွဲလောက်မှာ Lincoln အမှတ်ရအဆောက်အဦရှိမှာမင်ကွန်းပြောကြားခဲ့ပါတယ်။ဒီနေ့မှာထူးထူးခြားခြားသမ္မတ Trump က Salute to America American ကိုအလေးပြုခြင်းဆိုတဲ့ခေါင်းစဉ်နဲ့လင်ကွန်အဆောက်အဦအမှတ်ရရှိမှာမင်ကွန်းပြောပြီးလွတ်လပ်ရေးအခမ်းအနားကိုဦးဆောင်ကျင်းပတာပါ။သမ္မတဟာ GLA Marine တပ်ဖွဲ့တွေကိုတဦးတဖွဲ့ချင်းစီနာမည်ခေါ်ဂုဏ်ပြုခဲ့တဲ့အပြင် American စစ်ရင်အားကိုပါပြသခဲ့တာဖြစ်ပါတယ်။ EU ဥရောပသမဂ္ဂရဲ့အရေးယူတန်ခတ်မှုကိုချိုးဖောက်ပြီးစီးရီးယားကိုတင်ပို့ဖို့အတွက်ရေနံစိမ်းတွေတင်ဆောင်လာတယ်လို့တန်ပြန်ရှိတဲ့အီရန်ရေနံတင်တင်မောတစင်းကို British ပိုင်း Gibraltar ဒေသမှာရဲတွေကဖမ်းဆီးလိုက်ပါတယ်။အရေးယူတန်ခတ်မှုတွေချမှတ်ခဲ့ခြင်းကစပြီးအခုပထမဆုံးအကြိမ်ဖြစ်တဲ့ EU ကနေအရေးယူတန်ခတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီနှစ်နှစ်ဆကနေဇူလိုင်လ4ရက်နေ့ထိ H1N1 PDM09 ရောဂါပိုးရာသီတုပ်ကွေးကြောင့်သေဆုံးသွားသူ29ဦးအထိရှိနေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ပါတယ်။တွေးစစ်ကြည့်ရမှာ402ယောက်မှာရာသီတုပ်ကွေးရောဂါပိုးတွေ့တဲ့သူ141ယောက်ရှိပြီးသေဆုံးသွားသူက24ဦးရှိနေတာပါ။ဒီနှစ်တွင်ဒီယောဂပိုးနဲ့တေဆုံးရသူအများစုဟာရန်ကုန်တိုင်းဒေသကြီးကပါ။တေဆုံးရသူဟာ23ဦးရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကတူနီရှားရေပိုင်နဲ့တွင်အာဖရိကကနေရွှေပြောင်းဝင်ရောက်သူတွေလိုက်ပါလာတဲ့လှေတစည်းနစ်မြုပ်ခဲ့တဲ့အတွက်3ဦးသာအသက်ရှင်ပြီး83ဦးရင်းနှစ်တည်ဆုံးခဲ့ပါတယ်။နစ်မြုပ်ခဲ့တဲ့လေဟာလေပြားနိုင်ငံကနေထွက်လာပြီးနိုင်ပိုင်းကြာမှာပဲမြေထဲပင်လယ်ထဲမှာနစ်မြုပ်ခဲ့တာဖြစ်ပါတယ်။
သတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လုပ်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်တောက်ကြမနဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24.50နဲ့ဒုတိယပိုင်းနာရီဝက်မှာလိုင်းလက်မီတာ190တို့ကနေထိုးချထုတ်လွှင့်ပေးခဲ့တာပါ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.